Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် March 1ရက်တနင်္ဂနွေနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိဒိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမတ်ရင်ကျင်းနိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြည့်နေမှာပါ။တနက်ပြခံရလို့ထိဆုံးသွားတဲ့ရုရှားတိုက်ခိုက်ကောင်းဆောင်အမှတ်တရအတိုက်ခံစူဝေးဝဲကြီးတစ်ခုကိုရုရှားဆွေရောက်ကောက်ခွင့်ပြုထားပါတယ်။ဟမတ်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်အီဂျစ်တရားရုံးကသတ်မှတ်ကြေညာပါတယ်။ဘူကိုဟာရမ်အစွန်ရောက်အဖွဲ့ကိုကင်မရွန်နိုင်ငံသားထောင်ပေါင်းများစွာကကန့်ကွက်ဆန္ဒပြကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့
ဒီအလူရှင်ကရှော့ချတဲ့အပေါ်မှာအထောက်ပတ်တွေကလည်းလိုလောက်မှုရှိတော့ဘူးနောက်ပြီးတော့
မြန်မာနိုင်ငံကဒုက္ခသည်တွေကိုဗြိတိန်နိုင်ငံကဆက်လက်ကူညီပေးဖို့ဒုက္ခသည်ရေဆောင်ရွက်သူတွေကကြိုးပမ်းခဲ့ကြတာပါမြန်မာဒုက္ခသည်အရေးဗြိတိန်လွှတ်တော်ကြားနာပွဲနဲ့ပတ်သက်လို့မကြခင်မှာပြေဆုံးကြရပါမယ်ရှင်ဒီအကြောင်းနဲ့အတူကိုကန့်ဒေတာကိုချုပ်ကင်နိုင်ရေးကိုကန့်တပ်ဖွဲ့ခေါင်းဆောင်ဟောင်ဦးဖုန်ကြားရှင်ကြိုးပမ်းနေပုံအပေါ်တုံးသက်ထားတဲ့မြမရေတုံးသက်ချက်နဲ့ American Style Indian အသုံးနှုံးတွေကိုဒီမနက်မှာနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံကအခြေခံလစာနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။ဒါတွေကိုလှည့်မပေးခင်မှာအခုတော့တနင်္ဂနွေနေ့မနက်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းရင်ဂျင်းနိုင်ကကြီးညာပေးပါမယ်ရှင်။
အတက်ခံရတဲ့ရုရှားတက်ခံခေါင်းဆောင် Boris Nemtsov အမတ်တရအတိုက်ခံစူဝေးဝဲကြီးတခုကိုဒီကနေ့တနင်္ဂနွေနေ့ကျရင်မော်စကိုမြို့တော်မှာလုပ်ဖို့ရုရှားဆွေရောက်ကောက်ခွင့်ပြုထားပါတယ်။ Nemtsov ဟာစစ်ဆင်ခြင်ရေးနဲ့ပူတင်ဆန့်ကျင်ရေးစူဝေးဝဲတခုကိုမော်စကိုမြို့တော်မှာဥဆောင်လုပ်ဖို့စီစဉ်ထားတာပါ။အဲဒီအစားသူ့ကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့လူ9000အထိစူဝေးလာရောက်ကြမယ်လို့ခန့်မှန်းထားပါတယ်။ Nemtsov ဟာရုရှားလူထုရဲ့အခွင့်အရေးအတွက်မနာမနေလှုံ့ဆော်စည်းရုံးခဲ့သူဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ Nemtsov ကိုကာဇီဘော်ကနေတနက်နေ့ပြစ်သွားသူတွေကိုရဲတပ်ဖွဲ့ကရှာဖွေနေပါတယ်။သူနဲ့သူ့ရဲ့အဖော်အမျိုးသမီးတူတို့ကရမ်လင်နန်းတော်နာမော်စကိုမြစ်ပေါ်ဖျက်ဆောက်ထားတဲ့ဒရာဒဇင်းမှာလမ်းလျှောက်ဖျက်သွားခြင်းတနက်နေ့အပြစ်ခံရတာပါအဖော်အမျိုးသမီးကတော့တရားရမသွားပါဘူးဒီပြစ်ခတ်မှုဟာလူငါးတက်တာဖြစ်ပုံရပြီးသွေးထိုးလှုံ့ဆော်တဲ့လုပ်ရဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်လူသားမှုစုံစမ်းစစ်ဆေးတာကိုပူတင်ကိုယ်တိုင်ကြီးကြပ်မယ်လို့ကရမ်လင်နန်းတော်ကပြောပါတယ်မစ္စတာပူတင်ကနမ်ဆော့ဖ်ရဲ့မိခင်ဖြစ်သူဒီနာအစ်မန်စီဝမ်နဲ့တဝန်လာပြီးပူပြီးထတ်တူဝမ်နဲ့ကြည်ခွဲရပါကြောင်းနဲ့နမ်ဆော့ဖ်သိဆုံးရတာဟာထာဝရဆုံးရှုံးမှုတစ်ခုဖြစ်ပါတယ်လို့ဆိုပါတယ်
ပါလက်စတိုင်းအုပ်စုဖြစ်တဲ့ Hamas ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြောင်းအီဂျစ်တရားရုံးကစနေနေ့ကတရားဝင်ကြေညာလိုက်ပါတယ်။အီဂျစ်စူနိုင်းကျွန်းဆွယ်ကအရက်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒီကြေညာချက်ကြောင့်အီဂျစ်နဲ့ Hamas ဆက်ဆံရေးပိုးပြီးအလံဝေသွားစေပါတယ်။2013ခုနှစ်မှာရာထူးကဖြုတ်ချခံခဲ့ရတဲ့အီဂျစ်သမ္မတဟောင်းမွတ်စလင်ညီကိုရောများအဖွဲ့ခေါင်းဆောင်မိုဟာမက်မော်စီအစိုးရနဲ့ဟာမက်စ်အဖွဲ့ကြားမှာအရင်ကဆက်ဆံရေးနှွေးနှွေးထွေးထွေးရှိခဲ့တာပါ။အီဂျစ်လုံခြုံရေးတပ်ဖွဲ့ကိုတိုက်ခိုက်ရမှာဟာမက်စ်အုပ်စုဟာမွတ်စလင်ညီကိုရောများအဖွဲ့နဲ့လျှို့ဝှက်စွာပူးပေါင်းပါဝင်ခဲ့တဲ့အထောက်အထားတွေရှိနေတယ်လို့အီဂျစ်တရားရုံးကပြောပါတယ်။စနေနေ့ကအဲ့ဒီအီဂျစ်တရားရုံးရဲ့ကြေညာချက်နဲ့ပတ်သက်လို့ဟာမက်စ်အဖွဲ့ကသဘောထားထုတ်ပြန်ရမှာအီဂျစ်ရဲ့ဆုံးဖြတ်ချက်ဟာ NDA ကြီးတဲ့အပြင်ပါလက်စတိုင်းပြည်သူတွေကိုပြစ်မှတ်ထားတုံ့ပြန်လိုက်တာဖြစ်တယ်လို့យေတာထားပါရှင
်။ဖေဖော်ဝါရီလလယ်ပိုင်းကရထားတဲ့အပြစ်ရဲ့သဘောတူညီချက်ကိုလိုက်နာတဲ့အနေနဲ့ရုရှားကြောထောက်နောက်ခံပြုတ်တပုံတွေကယူကရိန်းရှေ့ပိုင်းရှေ့တန်းစစ်မြေပြင်ကနေတင့်ကားတွေနဲ့တခြားစစ်ဖက်ယူတွေကိုဆက်ပြီးရုပ်သိမ်းနေကြပါတယ်။တောက်ကြညာကနေစနေနေ့အထိတိုက်ခိုက်တာတွေညော့သွားတယ်လို့ယူကရိန်းအစိုးရကပြောပါတယ်။၃ရက်အတွင်းပထမဆုံးအကြိမ်ဖြစ်တည်ဆုံတဲ့သတင်းတွေကိုယူကရိန်းစစ်ဘက်ကတောက်ကြနေမှာထုတ်ပြန်ပါတယ်။အရှိပိုင်းမှာတီချောက်ခွဲထွက်ရေးဝါဒီတွေနဲ့တိုက်ပွဲတွေအတွင်းအစိုးရစစ်သား3ဦးတည်ဆုံပြီး9ဦးဒဏ်ရာရတယ်လို့ယူကရိန်းစစ်ဖက်ပြောခွင့်ရသူကပြောပါတယ်။တပုံတွေဟာအပြစ်ရဲ့သဘောတူညီချက်ကိုဆက်ပြီးချိုးဖောက်နေတော့မယ်လို့သမ္မတပိုရိုရှန်ကိုကအပြစ်တင်ပါတယ
်။ဘိုကိုဟာရမ်စစ်တွဲကြအုပ်စုကိုစန့်ကျင်ကြောင်းနဲ့ဒီအစိုးရတွေကိုပြန်ပြီးခုခံတိုက်ခိုက်နေတဲ့ကင်မရွန်စစ်တပ်ကိုထောက်ခံကြောင်းစနေနေ့ကကင်မရွန်နိုင်ငံမြို့တော်ရောင်တီမှာထောင်နဲ့ချီတဲ့လူထုကြီးဆန္ဒပြခဲ့ပါတယ်။ကင်မရွန်နိုင်ငံကနိုင်ဂျီးရီးယား၊ချတ်နဲ့နိုင်ဂျာနိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဘိုကိုဟာရမ်အုပ်စုချုပ်ကင်ထားတဲ့ဒေသကိုပြန်ပြီးတိုက်နေတာပါ။အခုလိုအစွန်းရောက်တွေကိုချေမှုန်းဖို့အာဖရိကနိုင်ငံတွေပူးပေါင်းမှုဟာညီညွတ်ကြောင်းပြသလိုက်တာဖြစ်တယ်လို့သတင်းတောက် Google Gartner ကပြောပါရယ်။ ဘိုကိုဟာရမ်စစ်သွေးကြွတွေတင်ပိုက်ထားတဲ့နိုင်ဂျီးရီးယားနိုင်ငံတွေကဒေသမှာဆိုရင်လူပေါင်း35,000လောက်ဟာနေအိမ်ကနေစွန့်ခွာထွက်ပြေးပုံအောင်နေကြရပြီးနောက်ထပ်လူ2,000ဟာအိမ်နီးချင်းနိုင်ငံတွေပတ်ထွက်ပြေးခိုလုံခဲ့ကြရပါတယ်။ဘိုနိုပြည်နယ်ကနောက်ဆုံးအကြိမ်တိုက်ခိုက်မှုမှာဆိုရင်ဘိုကိုဟာရမ်စစ်သွေးကြွတွေဟာရွာတရာထဲမှာရင်လူပေါင်းဒါဇင်နဲ့ချီပြီးတပ်ဖြတ်ခဲ့ပါတယ်ရှင်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နိုင်ငံကဇေတခုနဲ့ဘက်ဂရက်မြို့တော်မြောက်ပိုင်းကစစ်စေးဂိတ်တခုတို့မှာကားဘုံတွေပေါက်ခွဲတာကြောင့်လူတဒါဇင်ကျော်သေဆုံးသွားပါတယ်။အစ္စလာမ်စစ်သွေးကြော IS အဖွဲ့ကသူတို့ရဲ့အခိုင်အမာခြေကုပ်စခန်းဖြစ်တဲ့နိုင်ငံမြောက်ပိုင်းမူဆူးမြို့မှာရှေးဟောင်းပစ္စည်းတွေကိုချိုးဖက်ဖျက်ဆီးတဲ့အပေါ်တန်ခတ်မယ်လို့အီရန်ဝန်ကြီးချုပ်ကပြောပြီးအခုလိုတိုက်ခိုက်ခံရတာပါ။ဘက်ဂရက်မြို့တော်ရှေ့မြောက်ဖက်ဘာလာရူးစ်မြို့ဇေတဲမှာစနေနေ့ကပေါက်ခွဲတဲ့ကားဘုံကြောင့်လူ9ယောက်ထဲမှနေသေဆုံးပြီး15ယောက်ထဲမှနေဒဏ်ရာရသွားပါတယ်။ပေါက်ခွဲမှုနှစ်ခုရှိပြီးဒုတိယတစ်ခုဖြစ်ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။နောက်ပိုင်းမှာတခါဆာမာရာမြို့နာကစစ်တပ်စစ်စေးရေးဂိတ်တခုမှအသေးခံပုံခွဲတာကြောင့်လူ၈ယောက်ထက်မနည်းသေဆုံးပါတယ်။တခြားလူ15ယောက်လည်းဒဏ်ရာရတယ်လို့ AP သတင်းဌာနကပြောပါတယ်။တိုက်ခိုက်မှုတွေရဲ့လက်သေးအဖြစ်ဘယ်သူကမှမကြေညာသေးပါဘူး။မော်ဆူးမြို့ကရှာပါရှီယောင်းလက်ရပစ္စည်းတွေကို IS စစ်သွေးကြောအဖွဲ့ဝင်တွေကရိုက်ချိုးဖျက်ဆီးနေတာကိုရိုက်ယူထားတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်အဲ့ဒီလူတွေကိုခြေရခံလိုက်ပြီးအရေးယူအပြစ်ပေးမယ်လို့ယူရက်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကအခိုင်အမာပြောပါတယ်။အဲ့ဒီလူတွေဟာစိုးသွမ်းရုံမာတဲ့ရာဇဝတ်သားအကြမ်းဖက်သမားတွေဖြစ်တယ်လို့မစ္စတာအယ်အဘာဒီကခေါ်ဆိုပါတယ်
။အစ္စရေးဝန်ကြီးချုပ်နေတန်ညာဟူရဲ့ခြောက်လုံးတွေတုံးတဲ့နီးပြည့်ရေဟာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားနောက်ဆုံးနျူကလ িয়ার သဘောတူညီချက်အဆင့်ရောက်ဖို့အနောက်ရှက်အဟန်တာပေးနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံသားဝန်ကြီးကစနေနေ့ကပြောလိုက်ပါတယ်။သဘောထားတင်မာတဲ့အစ္စရေးခေါင်းဆောင်ရဲ့ငြိမ်းချမ်းရေးပြတ်ပြားစေမဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတကာအနေနဲ့ခွင့်ပြုရမတင်ကြောင်းမြို့တော်တီဟီရန်မှာအီတလီနိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောသွားပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်အကြမ်းကိုတော့ဒီမက်ရှလာအကုံမှအဆုံးသတ်နိုင်ပြီးဂျွန်လ30ရက်နေ့မှာနောက်ဆုံးသဘောတူလက်မှတ်ရေးထိုးနိုင်ဖို့အီရန်ရောကမ္ဘာအင်အားကြီးနိုင်ငံတွေကပါမျှော်လင့်ထားကြတာပါ။ဒါပေမဲ့လို့နျူကလ িয়ার ကိုလက်နက်အဖြစ်အသုံးပြုဖို့ရည်ရွယ်တဲ့အီရန်နိုင်ငံဟာအစ္စရေးနိုင်ငံတရှိမှုကိုအမြဲပဲချိန်ချောက်နေတယ်လို့အစ္စရေးကရှုမြင်သုံးသပ်ပါတယ်ရှင်
။ဂျာမနီနိုင်ငံခြေဆအစ္စလာမ်စန့်ကျင်ရေးအဖွဲ့ဖက်ဂီဒါရဲ့ဖြည့်တင်ခြေဆိုင်ဌာနခွဲရဲ့လူ400လောက်တက်တဲ့ဆန္ဒပြပွဲတစ်ခုကိုကန့်ကွက်တဲ့ဆန္ဒပြပွဲတစ်ခုအင်္ဂလန်အရှေ့မြောက်ဘက်နျူကာဆယ်အရမ်းမှာလုတာမှာဆန္ဒပြသူ2000ကျော်ရှိတယ်လို့ရိုက်တာသတင်းဌာနသတင်းတောက်တူကပြောပါတယ်။အနောက်ကမ္ဘာကိုအစ္စလာမ်အယူဝါဒသို့ပြောင်းလဲခြင်းဆန့်ကျင်သည့်မျိုးချေဥရောပတိုက်သားများလို့ဆိုရမယ်ဖက်ဂီဒါဂျာမန်အဖွဲ့ကဂျာမနီနိုင်ငံကိုမူဆလင်တွေကကြီးစိုးလာနေပြီလို့လာပေါင်းအတော်ကြာသတိပေးထားပြီးအဓိကအားဖြင့်ဒရက်စဒန်မြို့မှာဆန္ဒပြပွဲတွေလုပ်ခဲ့တာပါတခြားမြို့တွေနဲ့နိုင်ငံတွေမှာဆန္ဒပြပွဲတွေပြန့်နှံ့အောင်ကြိုးစားပေးမယ်လေအောင်မြင်မှုကတော့သိမရသေးပါဘူးဗီဒီနိုင်ငံကအဖွဲ့ခွဲရလေနိုင်ငံတော်ဝန်ထုတ်လွှင့်တဲ့သတင်းမီဒီယာတွေမှာသိပ်ပါလိမ့်မရှိပေမဲ့ဖက်ဂီဒါ UK အဖွဲ့ရဲ့ Facebook စာမျက်နှာကို like လုပ်ထားတဲ့လူ18,000ကျော်ရှိတယ်လို့ပြပါတယ်ဆန္ဒပြပွဲတစ်ခုကြားမှာရတဖွဲ့ကအလုံးရင်းနဲ့စီချထားပြီးအေးအေးချမ်းချမ်းပဲကြော်ဖြတ်သွားကြတယ်လို့အဲ့ဒီမှာရောက်နေတဲ့ writer တပ်ပုံဆရာတူကပြောပါတယ်။အရှေ့လေပိုင်းမှာအစ္စလာမ်အစွန်းရောက်စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်တဲ့သတင်းတွေကခေါင်းကြီးသတင်းတွေအဖြစ်နေရာယူလာပြီးတကယ်လက်တွေ့တိုက်ခိုက်မှုတွေနဲ့ချင်းချောက်တဲ့တိုက်ခိုက်မှုတွေဥရောပတိုက်မှာဖြစ်ပြီးတဲ့နောက်ပိုင်းဖြစ်တဲ့မှာအစ္စလာမ်ဆန့်ကျင်အယူအဆတွေပြင်းထန်လာမှာစိုးရိမ်နေကြပါတယ်။အီတလီနိုင်ငံ Northern League ရဲ့ခေါင်းဆောင်ဖြစ်သူကဥရောပဆန့်ကျင်ရေးရွှေပြောင်းဝင်ရောက်သူစန့်ကျင်ရေးဆန္ဒပြပွဲတစ်ခုကိုရောမမြို့မှာစနေနေ့ကလုပ်တာမှာမြို့တော်ရဲ့ရင်းမြင်ကြဲကြီးတစ်ခုအတွင်သူ့ကိုထောက်ခံသူထောင်ပေါင်းများစွာနဲ့ပြည့်သွားပါတယ်။သူဟာလက်ရဆုံးအင်အားစုတစ်ခုပပောက်လာရေးတူးစားနေတာပါ။မက်တီယိုဆယ်ဗီနီကိုထောက်ခံသူတွေဟာမြောက်ဘက်ကနေစူဝေးချီတက်လာကြပြီး PSR ဒပိုပိုလိုရင်းမြင်မှာစူဝေးကြပါတယ်။တံပြန်ဆန္ဒပြပွဲတစ်ခုမှာချီတက်လာသူတွေနဲ့ဆယ်ဗီနီကိုထောက်ခံသူတွေအကြားရုံးဝင်းစံကတ်မဖြစ်အောင်တားဆီးတဲ့အနေနဲ့ရင်းမြင်စီသွားတဲ့လမ်းတွေကိုရတဖွဲ့ကပိတ်ဆို့ထားခဲ့ပါတယ်။Northern League အဖွဲ့ဟာတချိန်တုန်းက Conservative ခေါင်းဆောင် Silvio Berlusconi ရဲ့အခိုင်အမာမဟာမိတ်ပါ။ဒါပေမဲ့အခွန်လိမ်လည်မှုနဲ့အရေးယူခံရပြီးတဲ့နောက် Berlusconi လွတ်တော်ကနေနှုတ်ထွက်သွားရပြီးဩဇာအရှိန်အဝါကြီးမားသူအဆင့်ကနေရှော့ကျသွားနေတာနဲ့အမျှလက်ရဆုံးသမားတွေအပါအဝင်မဟာမိတ်အစ်စ်တွေရဖို့ Salvini ကကြိုးစားနေတာဖြစ်ပါတယ်။ နီပေါ်နိုင်ငံကတ်မန်ဒူမြို့တော်မှာအခြေခံဥပဒေသူကိုလွှတ်တော်ကမဲခွဲဆုံးဖြတ်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်ဆန္ဒပြသူထောင်ပေါင်းများစွာတွေကတချို့နဲ့ရဲတပ်ဖွဲ့ဝင်တွေအကြားရုံးဝင်းစံခတ်ဖြစ်ပါတယ်။အခြေခံဥပဒေမူကြမ်းကိုတနိုင်ငံလုံးရဲ့ဆန္ဒမဲနဲ့သာအတည်ပြုဖို့အတိုက်ခံပါတီ30ရဲ့ညွန်ပေါင်းအဖွဲ့ကတောင်းဆိုနေတာပါ။လမ်းမော်ဆန္ဒပြပွဲတွေလုပ်မယ်လို့ချင်းချောက်ထားတဲ့အတိုက်ခံတွေဟာစနေနေ့မှာတော့ကတ်မန်ဒူမြို့တော်မှာလူ3000လောက်အထိစုဝေးဆန္ဒပြကြတာပါ။ယူရိုရဲ့နေရာအများပြမှာဆန္ဒပြပွဲတွေကိုစတင်ပြီးတဲ့နောက်ရူဒီကယ်ခရစ်ကက်ကစားကွင်းမှာစုဝေးကြပါတယ်။နီပေါ်မော်ဝါဒီများ၏ညီညွတ်သောကွန်မြူနတီပါတီဥက္ကဋ္ဌပုရှ်ပါကမာဒဟာလ်အပါအဝင်အတိုက်ခံခေါင်းဆောင်တွေကသူတို့ရဲ့မကျေနပ်ချက်တွေကိုအဲ့ဒီမှာဟောပြောကြပါတယ်။ဆန္ဒပြပွဲတွေမလုပ်ဖို့ပိတ်ပင်ကန့်သတ်ထားတဲ့နေရာတခုကိုဝင်မှုစ조사တဲ့ဆန္ဒပြအုပ်စုတစုနဲ့အဓိကရုံးနေနေရဲ့ရတပ်ဖွဲ့ဝင်တွေကြားရုံးဝင်းစံခတ်ဖြစ်ပါတယ်။အဓိကရုံးနေနေရဲ့ရတပ်ဖွဲ့ကမြေယုံဝုံးတွေနဲ့ပြစ်ခတ်နှိမ်နင်းပြုခွဲပြီးဆန္ဒပြသူအများအပြားနံပါတ်2တွင်လည်းအရိုက်ခံကြရပါတယ်။နာမည်ကျော်ပကြီးဆရာတွေဖြစ်ကြတဲ့ Pablo Picasso, Andy Warhol နဲ့ John Miró တို့လိုအနုပညာရှင်တွေရဲ့လက်ရာတွေကိုအတုလို့ရောင်းနေဆိုတဲ့ဂိုင်းတစ်ခုကိုစပိန်ရဲတပ်ဖွဲ့ကဖမ်းဆီးနှိမ်နှင်းလိုက်ပါတယ်။အတုလို့သူတွေနဲ့ online မှာပကြီးပြကန်းတွေမှာရောင်းချရမှာပါဝင်သူတွေလို့တန်တရားရှိသူတွေအပါအဝင်လူ6ဦးကိုစပိန်အရှေ့ပိုင်းဒေသ Valencia မှာဖမ်းဆီးလိုက်တဲ့အကြောင်းစပိန်ပြည်ထောင်စုဝန်ကြီးဌာနရဲ့စနေနေ့ကထုတ်ပြန်ကြတဲ့မှာဖော်ပြထားပါတယ်။နိုင်ငံရှိပိုင်းတနယာမျိုးအိမ်တလုံးကနေအမှုပညာလက်ရပစ္စည်းတွေကိုအခိုးခံရတယ်ဆိုတော့တိုင်ကြားချက်ကိုရတပ်ဖွဲ့ကရပြီးတဲ့နောက်စပြီးတော့စုံစမ်းစစ်ဆေးတာပါနေရ9နေရကိုရတပ်ဖွဲ့ကရှာဖွေပြီးပကြီးဆွဲကန်ဗတ်ဆာတွေရုပ်ထုတွေနဲ့အမှုပညာပစ္စည်းရဲ့မူလနေရဖော်ပြချက်ကိုအတုလုပ်တဲ့စာရွက်စာတမ်းတွေအပါအဝင်ပစ္စည်း281မျိုးကိုရတပ်ဖွဲ့ကသိမ်းဆည်းခဲ့ပါတယ်အတုလုပ်သူတွေအဖြစ်ဆွဆွဲခံထားရသူတွေကတော့ညီအကို3ဦးနဲ့ဇုံတွဲတွဲဖြစ်ပြီးအမှုပညာလက်ရတွေကိုအတုလုပ်လာကြတာ9နှစ်ရှိပြီလို့စပိန်ပြည်ထောင်စုဝန်ကြီးဌာနရဲ့စနေနေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေမှန်းရင်ချင်းနိုင်ကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစီရှင်။ဒီမနက်တော့နေဆက်ကမြန်မာဒုက္ခသည်အရေးနဲ့စာပါမယ်။ဗြိတိန်နိုင်ငံအနေနဲ့နေဆက်ဒုက္ခသည်တွေအတွက်အထောက်ပံ့တွေကိုဆက်လက်ကူညီသွားမယ်လို့ယုံကြည်ကြောင်းကရင်နီဒုက္ခသည်ကော်မတီကပြောဆိုလိုက်ပါတယ်။ကရင်နီဒုက္ခသည်ကော်မတီကကိုယ်စားလှယ်တွေအပါအဝင်မြန်မာဒုက္ခသည်ရေဆောင်ရွက်နေတဲ့အဖွဲ့ဟာဗြိတိန်လွှတ်တော်မှာကျင်းပခဲ့တဲ့မြန်မာဒုက္ခသည်ရေကြားနာပွဲကိုတက်ရောက်ခဲ့ကြတာပါအသေးစိတ်ကိုတော့မန်ရင်ချင်းနိုင်ကဆက်ပြောပြပါမယ်ရှင
်ဗြိတိန်လွှတ်တော်မှာဖေဖော်ဝါရီလ26ရက်နေ့ကမြန်မာဒုက္ခသည်ရေကြားနာပွဲကိုထိုင်းမြန်မာနယ်စပ်ဒုက္ခသည်ရေဆောင်ရွက်နေတဲ့အဖွဲ့တက်ရောက်ပြီးနယ်စပ်ဒုက္ခသည်တွေနဲ့ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးပုန်းအောင်နေသူတွေရဲ့အခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ကြတာပါ။တမရဦးသိန်းစိတ်အစိုးရကပြုပြင်ပြောင်းလဲရေးကြိုးပမ်းနေတဲ့ဆိုပေမဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်တွေရဲ့အခြေအနေဟာစိုးရိမ်နေရတဲ့အနေအထားမှာရှိနေသေးပဲလို့ဗြိတိန်လွှတ်တော်ကြားနာပွဲမှာကိုယ်တိုင်ထွက်ဆိုခဲ့တဲ့ KNI ဒုက္ခသည်ကော်မတီအတွေ့အေမှူးလူးဝစ်ကေပိုးကပြောပါရစေ။
ဒီအလူရှင်ကရှော့ချတဲ့အပေါ်မှာအထောက်ပတ်တွေကလည်းလိုလောက်မှုရှိတော့ဘူး။နောက်ပြီးတော့နောက်တစ်ခုခါကျတော့ဒီမြန်မာနိုင်ငံမှာပြောင်းလဲတဲ့အခြေအနေပေါ်မူတည်ပြီးတော့ဒုက္ခသည်တွေကိုပြန်နေရာကိုပြန်ရမှာပေါ့နော်ဒီတွင်းဖက်ကိုပြန်ရမယ်လို့သူတို့ကြားတဲ့ခါမှာသူတို့စိတ်ထဲမှာတရားချောက်ချမှုတွေဖြစ်ပေါ်လာတယ်ဆိုရင်မှုတွေဖြစ်ပေါ်လာတဲ့အခြေအနေမှာရှိတယ်နောက်ပြီးတော့သူတို့ကြည့်လို့ရှိရင်ဒီတွင်းထဲမှာပြန်နိုင်တဲ့အနေအထားမျိုးလဲဘာတစ်ခုမှကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်တော့ဒီအစိုးရဘက်ကနေအစိုးရဘက်ကနေပြီးတော့မှသူတို့တာဆုတ်ပေးတာတွေမရှိသေးဘူးနောက်ပြီးတော့မှဒီလေမြေတွေလည်းသူတို့တင်းထားတဲ့အားတွေလည်းရှိနေသေးတယ်အဲ့ဒီပုံမှာသူတို့ပြန်တော်လို့ရှိရင်ဘယ်မှာပြန်နေမှာလဲဆိုတာဒုက္ခတွေတင်နေတဲ့အစိုးရမှုရှိပါတယ်ခင်ဗ
ျထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ဒေသဘက်ကကီအနီဒုက္ခတွေစခန်းနှစ်ခုမှာဆိုရင်ဒုက္ခသည်ဥယျာဉ်တောင်းတဲ့ချီရှိနေတာပါဗြိတိန်နိုင်ငံအနေနဲ့ဒီဒုက္ခသည်တွေအတွက်အထောက်ပံ့အကူအညီတွေကိုဆက်လက်ပေးသွားလိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလူးဝစ်ကေပိုးကဆိုပါတယ
်သူတို့နဲ့တွေ့တဲ့အခါမှာသူတို့ရဲ့အထောက်ပံ့တွေကကျတော့ဆက်လက်ပြီးတော့ဒုက္ခသည်တွေသူတို့အိမ်ပြန်မရောက်မချင်းတော့သူတို့ဆက်လက်ကူညီနိုင်တဲ့အနေအထားမျိုးမှာရှိပါတယ်ဘာလဲဆိုရင်သူတို့ကဒုက္ခသည်တွေရဲ့အခြေအနေကိုပြောပြပြီးတဲ့နောက်ပိုင်းမှာသူတို့လည်းသူတို့ရဲ့ထောက်ပတ်တွေကိုဒီထက်ပို့ပြီးတော့မလျှော့ချဖို့ပေါ့နော်အဲဒါသူတို့ဒီကူညီနေတဲ့ အနေထားမှာပဲသူတို့ဆက်လက်ရည်တည်ပြီးတော့မှဒီကျွန်တော်တို့ခတ်တဲ့တွေကိုသူဆက်လက်ကူညီသွားမယ်ဆိုတဲ့အနေထားမျိုးကိုတွေ့ရတယ်
။လက်ရှိမြန်မာနယ်စပ်တစ်လျှောက်ထိမယ်ဆိုရင်ကချင်ရှမ်းပြည်နယ်ဘက်မှာတိုင်းသားလက်နက်ကိုင်ဖွဲ့ရီနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေတာပါ။အထူးသဖြင့်တိုင်းသားဒေသတွေမှာနယ်မြေရှင်းလင်းရေးဆိုပြီးမြန်မာတပ်မတော်ကထိုးစစ်ဆင်နွှဲနေတာကြောင့်ဒေသခံပြည်သူတွေစစ်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြရပါတယ်။အခုလိုမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အလားအလာနည်းနေတဲ့အချိန်ထိုင်းမြန်မာနယ်စပ်ဒုက္ခသည်တွေနေရက်ပြန်နိုင်ရေးအလားအလာဟာလည်းမရေရာမသေးချာဖြစ်နေတယ်လို့လူးဝစ်ကေပိုကပြောပါတယ
်။ဒီထိုင်းအစိုးရဘက်ကနေပြီးတော့သူတို့ကြံစည်ထားတာရှိရဲ့ဒီဒုက္ခသည်တွေကိုနှစ်နှစ်အတွင်းပြန်နိုင်မဲ့အနေအထားကိုစဉ်းစားမယ်လို့ပြောပါတယ်ဆိုတော့သူတို့ပြောတဲ့နှစ်အတွင်းကအခုကစပြီးတော့ဒုက္ခတွေကိုပြဖို့မှာလားသို့မဟုတ်လို့ရှိလို့ရှိရင်ဒီမြန်မာနိုင်ငံမှာအခြေအနေပြောင်းလဲသွားတဲ့တစ်နှစ်ကိုအဲ့ဒီရက်ကနေစပြီးတော့မှနှစ်နှစ်ကိုပြောတာလားဆိုတော့ကျွန်တော်အတိအကျပြောလို့လည်းမရသေးဘူးနော်ဆိုတော့ကျွန်တော်ခံမရတာတော့ဒီဒုက္ခတွေပြန်နိုင်ဖို့အခြေအနေကဒီမြန်မာနိုင်ငံမှာဒီ Nationwide Ceasefireကြည့်ပြီးတော့မှပဲဒီနိုင်ငံရေးနိုင်ငံရေးဒိုင်လော့ပေါ့နော် political dialogue ကိုရောက်တဲ့အဆင့်ထိရောက်မှတာလေဒီတောက်ခတ်တဲ့တွေပြန်နိုင်မယ်ဆိုတဲ့အနေအထားမျိုးရှိပါတယ်ဆိုတော့ဒီ political dialogue ကဘယ်တော့ဖြစ်လာမလဲဆိုတော့ကျွန်တော်တို့ပြောလို့မရသေးဘူးပေါ့နော်ဆိုတော့ဒီတောက်ခတ်တဲ့တွေပြန်နိုင်မယ့်အနေအထားကတော်တော်လေးအခြေတစ်ခုအတိုင်းအတာတစ်ခုအထိတော့ကျွန်တော်ဆောက်ရအောင်မယ်ဆိုတဲ့သဘောမျိုးရှိပါတယ်ခင်ဗျာ
ဒီတိုင်လွတ်တော်ကြားနာပွဲကိုဖြစ်မြောက်ဖို့ All Party Parliamentary Group for Democracy in Burma မြန်မာဒီမိုကရေစီအတွက်ဖွဲ့စည်းထားတဲ့ဗြိတိန်ပါတီပေါင်းစုံကလွတ်တော်အမတ်အဖွဲ့ကနေဦးဆောင်ကြိုးပမ်းခဲ့တာဖြစ်ပါတယ်ဒီကြားနာပွဲကိုတက်ရောက်ခဲ့တဲ့မြန်မာဒုက္ခသည်အရေးဆောင်ရွက်နေတဲ့အဖွဲ့မှ KNI ဒုက္ခသည်ကော်မတီက Louis Kepo အပါအဝင် TBC ရဲ့အမှုဆောင်ညွှန်ကြားရေးမှူး Sally Thompson KWO K မျိုးသမီးဖွဲ့စည်းက Nortemla Soru ပါဝင်ပါတယ်ထိုင်းနိုင်ငံဘက်အချမ်းမြန်မာဒုက္ခသည်စခန်းတွေမှာလက်ရှိဒုက္ခသည်ဥယျာဉ်တသိန်းကျော်ရှိနေပြီးတည်ရင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူဥယျာဉ်ဟာတသိန်း2000လောက်ရှိနေပါတယ်ရှင
်။မိုင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့အကြီးစားရေအားလျက်စစ်ဆက်ယုံတိဆောက်တဲ့စီမံကိန်းဟာပြည်သူအချိုးစီးပွားကိုအထောက်အကူမပြုနိုင်တဲ့အကြောင်းသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်နဲ့အမေရိကန်အီဒီယန်အသုံးနှုန်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 4433နဲ့လိုင်းနိုမီတာ48 kHz 6185တို့ကနေဒိုက်ရိုက်ဖမ်းယူနားဆင်နိုင်သလိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဒိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။မကြိုက်ခင်မှာတော့ American Indian အသုံးနှုန်းတွေကိုနားဆင်ကြရမှာပါ။အခုတော့မြမရေးသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါမယ်ရှင်။အကြီးစားရေအားလျက်စစ်ဆက်ယုံတိဆောက်တဲ့စီမံကိန်းဟာပြည်သူအကျိုးစီးပွားကိုအထောက်အကူမပြုနိုင်ကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းကသုံးသက်တင်ပြထားပါတယ်ရှင်။
တောင်ရင်မြစ်ပေါ်မှာရေအားပြတ်စစ်စက်ယုံကြီးတွေတိဆောက်ပြီးတရုတ်နယ်ထိုင်းကိုဓာတ်အားရောင်းဖို့ရွယ်တဲ့စီမံကိန်းကိုရပ်ဆိုင်ပြီးအသေးအချာဆန်းစစ်ဖို့တရုတ်နယ်မြန်မာအစိုးရကိုမြမမြစ်ချောင်းကွန်ရက်အဖွဲ့ကဇန်နဝါရီလ16ရက်နေ့ကပန်ချထားပါတယ်။ပန်ချွာလာကိုဒေသခံပြည်သူ6000ကျော်နဲ့အရတအဖွဲ့အစည်း130ကျော်ကလက်မှတ်ထိုးပါတယ်။ရှမ်းပြည်နယ်မှာရေအားပြတ်စစ်5ခု၊ကရင်ပြည်မှာတစ်ခု၊ကရင်ပြည်နယ်မှာတစ်ခုတိဆောက်မဲ့စီမံကိန်းဖြစ်ပါတယ်။ဒါရီမခါသေးပါဘူးမြေဆုံဆဲစီမံကိန်းကိုရပ်ဆိုင်ထားပြီးမြချီဝေဝူဆော့ဖီဇော်ခေါလန်ဖူးနဲ့ရင်းနံမှာရရက်စစ်ထုတ်ယူဖို့တရုတ်စွမ်းအားကုမ္ပဏီနဲ့ ဘိမ့်ဘရင်လော်ဆေဟန်တည်ထောင်တဲ့ Asia World Company ကိုလုပ်ခွင့်ပေးထားပါတယ်။ရွှေလီမြစ်ကနောင်ဖနဲ့ကရင်ပြည်နယ်ဟာကြီးဆယ်ကူတော့တရုတ်နဲ့ထိုင်းကတိစောက်ဖို့ရည်ရွယ်ပါတယ်။ရွာသိမ်းနဲ့တာပိန်နှစ်အပါအဝင်ရေအားရစစ်စေယုံ30ကျော်တိစောက်မဲ့စီမံကိန်းကြီးဖြစ်ပါတယ်
။တန်လင်းမြစ်အထက်ပိုင်းကွန်းလုံမှာရေအားရစစ်တိစောက်ဖို့ဟန်နာဂျီတရုတ်ကုမ္ပဏီနဲ့ဥလော်ဆေဟန်ရဲ့ Asia World Company ကိုလွန်ခဲ့တဲ့မေလကလုပ်ခွင့်ပေးပါတယ်။မဂါဝါ1400ရှိတဲ့ရေအားလျှပ်စစ်ဆေးရုံတည်ဆောက်ပြီးအနှစ်40တုံးပြီးမှဗမာဆိုးရွားလက်ကိုလွှဲပြောင်းမဲ့စီမံကိန်းဖြစ်ပါတယ်။ကွန်းလုံကထုတ်တဲ့လျှပ်စစ်တပ်အား10000ခန့်နှုန်းကိုဗမာဆိုးရွားအလကားရပြီး90000ခန့်နှုန်းကိုဟန်နာဂျီနဲ့ Asia World ကုမ္ပဏီတွေကရမှာဖြစ်ပါတယ်။10000ခန့်နှုန်းထက်ပိုပြီးလိုချင်ရင်ကုမ္ပဏီတွေစီကဝယ်ယူရပါလိမ့်မယ်။ Asia World နဲ့တရုတ်ကုမ္ပဏီတွေဖက်ဆက်လုပ်ခွင့်ရတဲ့ရေအားလျှပ်စစ်စီမံကိန်းပေါင်း9ခုလောက်ရှိပါတယ်။Asia World ပိုင်နဲ့ပေါ့ရခတ်နှစ်ကလျှက်စစ်တအားကိုအစိုးရကပြန်ဝယ်နေရပါတယ်။ငွေမဲခွာချရာမှာထင်ရှားတဲ့ဥအိုက်ထွန်းရဲ့ရွှေတောင်ကုမ္ပဏီကိုလည်းရေအားလျှက်စစ်ထုတ်လုပ်ခွင့်ပေးထားပါတယ်
။ဥအောက်တောင်ရဲ့သားတွေပိုင်နဲ့ IGE ကုမ္ပဏီကလည်းတရုတ်ကုမ္ပဏီနဲ့တွဲပြီးရေအားလျှက်စစ်တည်ဆောက်ခွင့်ရထားပါတယ်။ငွေရင်းတောင်တင်းမှသာရေအားလျှက်စစ်မှာပါဝင်နိုင်တယ်မို့မြန်မာဘက်ကကုမ္ပဏီတွေရဲ့ချမ်းသာကြွယ်ဝမှုကိုကမ္မနိုင်ပါတယ်။ဘူဂျိုမူကြီးတို့ရဲ့ကောင်းမှုကြောင့်ဘိမောင်ကိုတပြစ်လဲကိုကန်တရုတ်ဥလော်ဆေဟန်နဲ့ဥအောက်တွန်းဟာအချမ်းသာဆုံးပုံကူတွေဖြစ်လာပါတယ်အခုတော့ Asia World Company ကိုဥလော်ဆေဟန်ရဲ့သားစတီဖန်လော့ကဥထွန်းမြင့်နိုင်ကဥဆောင်နေပါတယ်သမ္မတဥသိန်းစင်ရဲ့တရုတ်ပြည်ခရီးမြန်စကမြန်လုပ်ပြရတဲ့အသည့်ဥထွန်းမြင့်နိုင်ဟာအစိုးရယုံကြည်မှုကိုရထားသူဖြစ်ပါတယ်ဝင်းဝေကွန်ဒုတိယအများဆုံးပေးဆောင်သူဟာ Asia World ဖြစ်ပြီးဥအိုက်ထွန်းရဲ့ရွှေတောင်ကုမ္ပဏီကတတိယအများဆုံးပေးဆောင်သူဖြစ်ပါတယ်
။ရက်စစ်ဆောင်အဝန်ကြီးဌာနက2013ဇူလိုင်မှာထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာရေအားလျှပ်စစ်ဆေးရုံ20၊ဓာတ်ငွေ3ဆေးရုံ10ခုနဲ့ကြောင်မီးသွေး3ဓာတ်အားဆေးရုံတစ်ခုစုစုပေါင်း30တခုရှိပါတယ်။ဒီဓာတ်အားဆေးရုံ30တခုဟာမီဂါဝတ်3900ပဲထုတ်နိုင်ပါတယ်။မိသားစု2တန်းကျော်သို့မဟုတ်လူဦးရေရဲ့30000ခန့်နှုန်းသာလျှက်စစ်တပ်အား3နိုင်တဲ့သဘောဖြစ်ပါတယ်။မြန်မာလျှက်စစ်စွမ်းအားသုံးစွမှုနှုန်းဟာအာဆီယံနိုင်ငံထဲမှာအနည်းဆုံးဖြစ်ပါတယ်။လျှက်စစ်စွမ်းအားမီဂါဝတ်တိုးမြင့်တဲ့စီမံကိန်းကိုပုဂ္ဂလိကကုမ္ပဏီတွေကအကောင့်ထဲပေါ်မှာဖြစ်ပါတယ်။ဒါပေမဲ့တရုတ်သို့မဟုတ်ထိုင်းနဲ့ဖက်ဆက်လုပ်တဲ့ကုမ္ပဏီတွေဟာသူတို့ထုတ်လုပ်တဲ့လျှက်စစ်တပ်အားကိုတရုတ်နဲ့ထိုင်းနိုင်ငံကိုရောင်းစားဖို့အရွေကြပါတယ်။ဒါကြောင့်အကြီးအကဲရေအားလျှက်စစ်စက်ရုံတွေတည်ဆောက်တဲ့စီမံကိန်းဟာပြည်တွင်းစွမ်းအင်ဖူလုံရေးနဲ့စန့်ကျင်ဘက်ဖြစ်နေပါတယ
်။အကြီးစားရေအားရက်စစ်စီမံကိန်းဟာသဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေကိုအနည်းနဲ့အများထိခိုက်စေပါတယ်။သဘာဝဓာတ်ငွေကိုလည်းထိုင်းနဲ့တရုတ်ကိုရောင်းစားနေတဲ့အတွက်ပြည်တွင်းမှာမလောက်မငှဖြစ်နေပါတယ်။ထုတ်တဲ့ဓာတ်ငွေ14ရာခိုင်နှုန်းသာပြည်တွင်းမှာသုံးနိုင်ပါတယ်။တကယ်လိုအပ်တာက30ရာခိုင်နှုန်းပါ။ဓာတ်ငွေကိုနိုင်ငံခြားပို့ပြီးရေအားရက်စစ်ကိုလည်းနိုင်ငံခြားကိုရောင်းစားမယ့်သဘောဖြစ်ပါတယ်။ပြည်တွင်းဖူလုံရေးကိုရွေတယ်ဆိုရင်အသေးစားရေအားရက်စစ်တိဆောက်တာကအကျိုးရှိကြောင်းကုလသမဂ္ဂစစ်မှုတိုးတက်ရေးအဖွဲ့နဲ့အပြည်ပြည်ဆိုင်ရာအသေးစားရေအားရက်စစ်အဖွဲ့တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရက်စစ်တအားမရသေးတဲ့နေရာတွေဟာမဟာဒလိုင်းစနစ်မှာမပါသေးတဲ့ဒေသတွေဖြစ်လို့ပြည်တွင်းစားသုံးသူတွေကိုမိပေးခြင်းနဲ့ဆိုရင်ရေအားရက်စစ်အသေးစားတိဆောက်တဲ့နယ်လို့အရက်ဖက်အဖွဲ့အစည်းတွေကမြင်ကြပါတယ်။တမ်းပြီမှာလျှက်စစ်တအားချိုးတဲ့နေတုန်းအကြီးစားရေအားလျှက်စစ်စက်ရုံတွေတိဆောက်ပြီးထွက်လာတဲ့လျှက်စစ်တအားကိုနိုင်ငံခြားရောင်းစားဖို့ရွေးလာတမ်းပြီရဲ့အကျိုးစီးပွားကိုလူလူရှိရာရောက်ပါတယ်ခင်ဗျာ
ဒါကတော့အကြီးစားရေအားလျှက်စစ်စက်ရုံတိဆောက်တဲ့စီမံကိန်းဟာပြည်သူအကျိုးစီးပွားကိုအထောက်အကူမပြုနိုင်တဲ့အကြောင်းဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါ်လလတန်စီစဉ်တင်ဆက်ထားတဲ့ American Style Indian အသုံးနှုန်းတွေကိုနားဆင်ကြပါမယ်ရှင
်ဒီတွင်ပါ English American Style Ganda မှာအိမ်တို့ဒီပြရတဲ့ home ကိုခြိခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Till the cows come home
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက till till ကအချိန်အတိုင်းတာတစ်ခုအထိ the the cows the cows ကနွားတွေ come come home home come home ကအိမ်ပြန်လာတာဆိုတော့ဇကမိုက်ထုံးရဲ့တဲ့ရဲ့ဒီဘေကတော့နွားတွေအိမ်ပြန်လာတဲ့အထိပေါ့ ဒီသုံးဆင်းသက်လာတာကတော့နွားတွေအနေနဲ့မျက်ရှာစားဖို့ထွက်သွားရင်ပျောက်သွားတယ်ဆိုရင်အိမ်ကိုပြန်လာလို့မရှိကြတဲ့အတွက်ကြောင့်အဲ့ဒီပျောက်သွားတဲ့နွားတွေအိမ်ပြန်ရောက်တဲ့အထိဆိုရင်ဘယ်တော့ပြန်လာမယ်ဆိုတာကိုမပြောနိုင်တာကိုဆိုလိုပါတယ်ဒီသုံးရဲ့ idiom အသေးပဲကတော့ဘယ်တော့ပြီးမယ်ဆိုတာမသိနိုင်တာအချိန်တိတ်ကြတာကိုဆိုလိုတာဖြစ်ပါတယ်တနည်းတစ်ခုခုဖြစ်လာဖို့တိတ်အချိန်ယူမယ့်ဟာမျိုးကျမတို့မြန်မာဘန်းစကားအရတော့ရပါလိမ့်မယ်အာကြီးဖြစ်လာပါလိမ့်မယ်အာကြီးဆိုပြီးပြောတာမျိုးမိုးပြူတာကိုစောင့်နေသလားဆိုတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ You can talk to your son to lose weight till the cows come home. I bet he won't listen.
မြေသားကိုကိုလေးချင်းချဖို့ပြောတာရပါလိမ့်မယ်အာကြီး။မအလောင်းရဲတယ်။သူမင်းစကားကိုနားထောင်မှမဟုတ်ဘူးလို့ဒေဗေရပါတယ်။ George ကိုပြတဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
You can talk to your son to lose weight till the cows come home. I bet he won't listen.
ခုဆက်လက်တင်ပြပေးမှာကတော့
hit home
ဖြစ်ပါတယ်။စာလုံးပေါင်းက HIT hit ကရိုက်တာထိတာ HOME home ကအိမ်ဆိုတော့စကားစုခုငယ်ဓာတ်ရိုက်ဒီပဲကတော့အိမ်ကိုထိတာဖြစ်ပါတယ်။ home ဆိုတဲ့အိမ်ဆိုတာလူတိုင်းတွေအရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်လူတူအိမ်ကိုထိတယ်လို့တင်စားပြရမှာခုခုနဲ့ပတ်သက်လို့သဘောပေါက်နားလည်တာကိုဆလိုပါတယ်။ကျမတို့မြန်မာမှာတော့ပြောလိုက်တာထိတယ်ဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။အထူးသဖြင့်ဝေဖန်ခံရရင်ခံရခက်ပေမဲ့လို့လေပြောလိုက်တာကမှန်းနေတော့အပြောခံရတဲ့လူကိုအတိတရားရစေတာမျိုးဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The teacher's criticism hit home. The student realized his mistake and changedFor the better.
ဆရာကသူ့ကိုဝေဖန်တာတကယ်ပဲသူ့ကိုထိစီတယ်။ကျောင်းသားကလည်းသူ့အဖြစ်တွေပြန်မြင်ပြီးအကောင့်ဘက်ကိုပြုပြင်တာတွေ့ရတယ်လို့ထိပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The teacher's criticism hit home. The student realized his mistake and changed for the better.
ခုနောက်ဆုံးတင်ပြပေးမှာကတော့
feel at home.
ဖြစ်ပါတယ်။စာလုံးပေါင်းက F-E-E-L, feel ကခံစားတာ A-T-E-T ကနေရာကိုပြတာ H-O-M-E, home ကအိမ်ဆိုတော့စကားစုထုံရဲ့ဒုံကောက်အဓိပ္ပာယ်ကတော့အိမ်လိုပဲခံစားရတာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိပ်မကွာထားပါဘူးကိုယ့်အိမ်လိုပဲနေသာထိုင်သာရှိတာနေရထိုင်ရမခက်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I like my room at the hostel I feel at home there
ကျွန်တော်အဆောင်မှာရှိတဲ့အခန်းတွေကိုကျွန်တော်ကြိုက်တယ်။ကျွန်တော်အိမ်လိုပဲနေသာထိုင်သာရှိတယ်လို့ဒီပဲရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I like my room at the hostel. I feel at home there.
ဒီတင်ပါ home ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
till the cows come home, hit home, feel at home.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Style Indian အသုံးနှုန်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းစီစဉ်ကြရင်တော့မြန်မာနိုင်ငံရဲ့အခြေခံလှုပ်အားကလစာတတ်မှတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်VOA အစီအစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပို့ပြီးတော့တောင်းယူနိုင်ကြပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးကိုလိမ့်မှုပြီးပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေ2015ခုနှစ် match လတည့်ရတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာသောတာရှင်တွေနားဆင်ကြမှာကစနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်မှာဆိုရင်မြန်မာနိုင်ငံရဲ့အခြေခံလှုပ်အားကလစာသတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီကနေ့ဆွေးနွေးမယ့်အဓိကအကြောင်းအရာကတော့ဒီအလုပ်သမားတွေရဲ့အခြေခံလစာသတ်မှတ်ရေးကိစ္စဖြစ်ပါတယ်အခုဒီလာပိုင်းရပိုင်းတွေတွင်မှာပဲအလုပ်သမားတွေဆန္ဒပြမှုတွေဖြစ်ပေါ်လာပါတယ်အဓိကတော့သူတို့ရဲ့အခြေခံလစာသတ်မှတ်ရရှိနေတဲ့အခြေအနေပေါ်မှာမကြည်နဲ့လို့ဖြစ်နေတာပါအဲ့တော့ရန်ကုန်တိုင်းတွင်မှာတော့လက်တလုံးဒီရန်ကုန်တိုင်းအစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ရှင်တဲ့အလုပ်သမားကြားထဲမှာညှိနှိုင်းမှုတွေလုပ်ပေးနေပါတယ်တချို့လည်းပြည်လည်မှုရပါတယ်ပြည်လည်မှုမရပဲဆန္ဒပြမှုတွေလည်းဆက်ရှိနေသေးလည်းဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးပွဲမှာတော့အလုသမားတွေဘက်ကအမြင်ကိုအဓိကသိရှိနိုင်ဖို့ဆိုပြီးတော့အလုသမားတွေလှုပ်ရှားသူတွေနောက်ဆန္ဒပြအလုသမားတွေကိုအဓိကခေါ်ယူထားပါတယ်။ပင်တိုင်းပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တဦးကတော့ဦးအောင်လင်းဖြစ်ပါတယ်။သူကတော့ဒီမြန်မာနိုင်ငံလုံးဆိုင်ရာလူသမားများအဖွဲ့ချုပ်ရဲ့ဦးထားဦးအောင်လင်းဖြစ်ပါတယ်။နောက်တစ်ဦးကတော့လူသမားခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကမတ်ဤရွှေစင်ညို့ဖြစ်ပါတယ်ခင်ဗျာ။သူတို့နှစ်ယောက်လုံးလေးလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးအောင်လင်းကိုဖိတ်ခေါ်ချင်ပါလေခင်ဗျ။ဦးအောင်လင်းကြားပါလားခင်ဗျ။
ဟုတ်ကဲ့မင်္ဂလာပါဦးတိုင်းရေမင်္ဂလာပါခင်ဗျ
။ဟုတ်ကဲ့ဦးအောင်လင်းရေအခြေခံလစာသတ်မှတ်ရေးကိစ္စပေါ့။လူသမားတွေလည်းဆန္ဒပြနေတယ်ဆွေးနွေးညှိနှိုင်းမှုတွေမှာလည်းဦးအောင်လင်းတို့ပါဝင်ပတ်သက်နေတယ်ဆိုတာသိရပါတယ်ခင်ဗျ။အဲ့တော့ဂျားတဲ့ကဆူရကနေပြီးတော့ဝင်ညှိပေးတဲ့အနေအထားနောက်တစ်ဖက်ကလှုပ်ရှင်တွေရဲ့အနေအထားအလားလာတဲ့အခြေအနေတွေဘယ်လိုရှိလဲညှိနှိုင်းမှုကထိရောက်ရလားအောင်မြင်ရလား
အဲလက်ရှိတချို့ညှိနှိုင်းမှုတွေကတော့အဆင်ပြေနေပါတယ်တချို့ညှိနှိုင်းမှုတွေကတော့အဆင်မပြေသေးဘဲနဲ့လေကတစ်ကြီးအခြေအနေမှာတော့ဟိုရှိနေသေးတာကိုကျွန်တော်တို့တွေ့နေရပါတယ်လက်တော်ပြဿနာတွေအနေနဲ့ကတော့ဒီအနေဆုံးကဂျင်းငွေနှုံးနှက်တရက်ကိုတော့ဒီအများဆုံးသတ်မှတ်ပေးဖို့လိုနေပါပြီဒီကောင်မသတ်မှတ်ပေးနိုင်သေးခင်ဒီကာလမှာတော့ဒီလူသမားပြဿနာတွေအများကြီးကျွန်တော်တို့ရင်ဆိုင်ရအကိုရရှိနေပါတယ်ဟုတ်ကဲ့
ဟုတ်ကဲ့တချို့နေရာတွေမှာတော့ဒီဆန္ဒပြလို့သမားတွေကလက်ခံနိုင်လောက်တဲ့အတိုင်းအတာကိုအလုပ်ရှင်တွေကပြီးတယ်လို့ကြားပါတယ်ဟုတ်ပါလား
ဒီဟာကတော့လည်းပဲဒီတက္ကနာကိုပြည်လဲဟိုဈေးရှင်နဲ့စိတ်နဲ့လက်ခံရတဲ့အခြေအနေမျိုးပဲဖြစ်နေမယ်ဗျဟိုကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ဒီအခြေခံလူသမားတွေရဲ့ဒီလောက်ဝင်ငွေကအဆမတန်နေကြနေတဲ့အခြေအနေမှာရှိတယ်အမီသားစုရဲ့တက်ငွေနဲ့မိသားစုရဲ့ဝင်ငွေကအကောင်ပြည့်တဲ့အခြေအနေမှာမရှိဘူး။ဒါကြောင့်မို့လို့ဒီလောက်သားရဲ့ဒီလောက်သားဈေးကွက်ပေါ့နော်။လောက်သားဈေးကွက်အခြေအနေကလည်းပဲကျွန်တော်တို့နိုင်ငံလီဘာဆိုင်းတဲ့ကနေကြနေတယ်။ဒီအခြေအနေတွေကမူတည်ပြီးတော့ဒီလူသမားတွေရဲ့နေရှင်ဒီလူမှုဘဝကိုဒီလုံးပေါ့နော်။ကာကွယ်ပေးနိုင်မယ့်အခြေအနေမျိုးရှိတဲ့ဒီလောက်သားနှုံးသားတရားကတော့ကျွန်တော်တို့မြင့်တင်နေပြီဆိုတဲ့အခြေအနေတစ်ခုကိုတော့ကိုကျွန်တော်တို့လိုချင်တယ်။ဒါကလူသမားတွေရဲ့အဓိကလိုလားချက်ဖြစ်တယ်။ဒီအရောတက်နိုင်လို့အများဆုံးကောင်းတဲ့ပေါ်ပြဖို့လုံနေပြီဆိုတဲ့ကိစ္စကိုဒါကျွန်တော်တို့တောက်လျှောက်ပေါ့နော်ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဒါကျွန်တော်တို့ဒီရန်ကုန်တိုင်းနဲ့ပတ်သက်ပြီးတော့ဒီအနေဆုံးခကျင်းငွေအမှတ်ကြီးအတွက်ကိုပြီးခဲ့တဲ့ကျွန်တော်တို့ဆယ်ရက်နေ့ကတကြိမ်၁၃ရက်နေ့ကတကြိမ်ကျွန်တော်တို့ဆင်းနေခဲ့ပါတယ်အဲ့တော့ဒီမှာတော့မောင်ကြီးဌာနတာဝန်ရှိသူညာလေးပါဝင်တယ်နောက်ပြီးတော့ဒီရန်ကုန်တိုင်းဒေသကြီးဆိုရအဖွဲ့ကိုယ်စားလှယ်တွေနောက်ပြီးတော့ဒီကျွန်တော် UMS ဆိုင်နဲ့စက်မှုဆောင်ဥက္ကဋ္ဌတွေပါဝင်ပါတယ်အဲ့ဒီကျွန်တော်တို့73ရက်နေ့မှာတော့ဒီတစ်နေ့ကိုဒီလုတ်ချင်ရှင်းနိုင်ရေးအတွင်းမှာလိုအပ်ကအနည်းဆုံး9000သတ်မှတ်ပေးဖို့နဲ့ဒီလုတ်ချင်နှစ်တူကြီးသတ်ပြီးတော့ပေါင်းပေးဖို့ကျွန်တော်တို့အစိုးရသင်ထားခဲ့တာရှိပါတယ်။အဲ့တော့ဒီလုတ်ချင်ကိုယ်စားလှယ်များတက်ကနေပြီးတော့ဒီစက်မှုဆောင်ဥက္ကဋ္ဌကြီးဦးမြတ်ဆင်းအောင်ကနေပြီးတော့ဒီတစ်နေ့4000ပေါ့နော်သတ်ပြီးတော့ထားရှိမလား။ဒီလိုသတ်ကြည့်မယ်ဆိုလို့ရှိရင်လည်းဟိုဟာဟို6000တုံးမို့9000ပေါ့နော်။ဒီတိုင်းတာမှာဒီစုဆက်ရုံနဲ့ဘလောက်တိတာဆက်ပြီးလေပတ်နိုင်မလဲ။ဟိုလေပတ်နိုင်တဲ့ဆက်ရုံနဲ့ဘလောက်ရသွားမလဲ။ဒါကိုအရင်ဆုံးဆက်မှတ်ရင်ကောင်းမလားဆိုတော့ဆက်ပြီးလေပေးရလေပဲပေါ်လာပါလေ။ဟိုဒီအချိန်ဒီမှာတော့ကျွန်တော်တို့ဆက်ပြီးတော့အချိန်နှိပ်ပြီးတော့ဟိုဆွေးနွေးနေရလို့ရှိပါသေး
တယ်။ Okay ခဏ4000လို့တတ်မှတ်မယ်စဉ်းစားချက်ကရန်ကုန်တိုင်းတစ်တိုင်းလုံးမှာရှိတဲ့ဆက်ရုံအလုပ်ရုံတွေမှာလား
။ Okay ဒါက ကျွန်တော်ဒီမိုင်းမှာစနေရောဥပဒေရင်းနှီးရတဲ့အောင်ဆိုပြီးတော့ဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်မိုက်အရွှေဇင်ညွတ်ကိုဖိတ်ခေါ်ကြမှာလေခင်ဗျာမိုက်အရွှေဇင်ညွတ်ကြားရမယ်ထင်ပါတယ်အခုနဥောက်လင်းလည်းပြောသွားပါတယ်အခုအစိုးရကနေပြီးတော့ဂျာဝင်ညှိနှိုင်းပေးနေတာရှိတယ်အဲ့တော့ညှိနှိုင်းမှုတွေရဲ့အခြေအနေအလားအလာနဲ့ပတ်သက်လို့ကျင်းတဲ့အားရပွဲရှိလားမိုက်အရွှေဇင်ညွတ်အမြင်သိကြမှာလေ
ဟုတ်ကဲ့လေပြောရရင်တော့ကျင်းတဲ့အားရပြာမရှိပါဘူး။ဘာကြောင့်လဲဆိုတော့ဒီအလုသမားဆန္ဒပြမှုတွေဖြစ်လာခဲ့တယ်။မဖြစ်ခင်မှာဆက်ပြီးတော့အလုသမားတွေကသူ့ရဲ့လုခလာစာတွေမလုံလောက်တဲ့အတွက်ပြောဖို့လေးလေးပြောရရင်စာဝန်တွေမပြေလည်ဘူး။ငတ်တဲ့အတွက်ထမင်းနဲ့မမှန်တဲ့အတွက်လုခလာစာတွေတောင်းလာတဲ့အခါမှာအလုချင်းတွေကစစ်စစ်ဆွေးနွေးညှိနှိုင်းမှုအဆင့်ကိုရောက်မလာတာကိုအစိုးရအနေနဲ့ဖိအားပေးမှုအားနည်းခဲ့ပါလေ။တကယ်လည်းအလုချင်းတွေပေါ်ကိုလွှမ်းမိုးနိုင်တဲ့ပြောနိုင်တဲ့ဆိုနိုင်တဲ့အခြေအနေမရှိသေးပါဘူး။အဲ့ဒီအတွက်မလိုလားအဖေနဲ့အလုကမားတွေကဆန္ဒပြတဲ့အဆင့်ကြီးဖြစ်ပေါ်လာတာပါအဲ့တော့ပထမဦးဆုံးလုခလာစာမလုံလောက်လို့အလုကမားတွေကစတင်ပြီးတော့တောင်းကုန်ပြီးဆိုကြတဲ့အစိုးရအနေနဲ့ထိထိရဝင်ရောက်ပြီးတော့ဆွေးနွေးညှိနှိုင်းပေးဖို့လိုအပ်ပါတယ
်ဟုတ်ကဲ့ပါခင်ဗျ
အချက်ကအခုဟုတ်ကဲ့
ဟုတ်ကဲ့ပြောပါ
အနည်းဆုံးလာစာအနည်းဆုံးလုခလာစာဆိုတော့သူအနည်းဆုံးခကျူးမှုမဟုတ်ပါဘူးအနည်းဆုံးလုခလာစာပါအနည်းဆုံးလုကမာရီရဲ့အနည်းဆုံးလုခလာစာဖြစ်တယ်။အနည်းဆုံးလုကမာဆိုတာတကယ်စီးလဲကျန်တိုက်ဒလဝန်စတဲ့လုကမာရီအတွက်လုခလာစာဖြစ်တဲ့အတွက်ဒါဟာပိုက်ကုံကလေးခံထားရမယ်တူတယ်။အဲ့အနည်းဆုံးလုကမာသတ်မှတ်လိုက်ပြီးဆိုအဲ့ချက်လုကမာရီကိုပြင့်နှိမ့်ပြီးတော့လုခလာစာပေးစရာမလိုတော့ဘူး။ဒါကြောင့်မို့လို့အစိုးရတည့်ရနေနဲ့အမြင်ဆုံးအနည်းဆုံးလာစာသတ်မှတ်ဖို့ minimum wage ကိုအမြင်ဆုံးသတ်မှတ်ဖြစ်ပါတယ်။အမြင်ဆုံးလဲကြိုးစားဖြစ်ပါတယ်။လုပ်ငန်းတစ်ခုမြန်မာနိုင်ငံရဲ့အရွှေ့ပြောင်းချေနေမှာလုပ်ငန်းတစ်ခုကိုကောင်းတယ်ပေါ့မယ်ဆိုရင်တိုင်းအားတိုင်းနဲ့အမြင်ဆုံးကြိုးစားရင်တော့အခုလိုလုံသမားတို့ဆန္ဒပြပွဲကြီးနောက်တစ်ခုကလှုပ်ရှင်လုံသမားတင်းမာလို့ပြန်လဲပြောဆိုနေရတဲ့အခြေအနေကြီးရှိလာမှာမဟုတ်ပါဘူး။ဒါကြောင့်မို့လို့အစိုးရရဲ့ပါဝင်ဆောင်ရွက်မှုအစိုးရစနစ်ကြီးနိုင်တဲ့နေရာမှာလိုအပ်ချက်တွေအများကြီးရှိနေတယ်။အဓိကကအစိုးရကလုံးလုံးမလုပ်တာမဟုတ်ဘူးလေ။လှုပ်ရှင်ကိုဆွေးနွေးနိုင်တဲ့အနေအထားကြီးလှုပ်ရှင်တွေကလည်းဒီပုံမှာပူးပေါင်းဆောင်ရွက်မှုအများအရန်နေနေပါလေ။လုံးလုံးမရှိတာတော့မဟုတ်ပါဘူ
း။ဟုတ်ကဲ့ပါခင်ဗျာ။မိုက်ရှေ့စင်ရှေ့စင်ညကျေးဇူးပါခင်ဗျာ။ကျွန်တော်ဒီစနစ်ပွဲအတွက်ဆိုပြီးတော့ဒီအလုသမားနဲ့အလုရှင်ပြဿနာမှာဂျောင်းဝင်ပြီးတော့ညှိနှိုင်းပေးနေတဲ့ဒီရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့အလုသမားရေးဝန်ကြီးဦးစောအေးမောင်ကိုဖိတ်ခေါ်ထားပါတယ်။ဒါပေမဲ့ဦးစောအေးမောင်ကအခုအချိန်မှပဲနိုင်ရီတစ်ခုတည်းရောက်နေတော့သူအနေနဲ့ပြောလို့မရပါဘူး။အဲ့တော့ဒီကျွန်တော်ဒီဆွေးနွေးပွဲမတိုင်ခင်မှာသူ့ကိုအတန်ကြိုယူထားရှိပါတယ်။လက်ရှိဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုသူကအခုလိုရှင်းပြထားပါတယ
်။ဟုတ်ကဲ့ပါ။ဒီနေ့28ရက်နေ့2015ရက်နေ့ဒီအငင်းပွားမှုစက်ရုံ9ရုံမှာအလုသမားတော်တော်များများအလုံး89ရာခိုင်နှုန်းစုစုပေါင်း9ရုံပေါင်းလိုက်89ရာခိုင်နှုန်းလုံးမဝင်နေကြပါဘူး။ကျွန်တော်တို့ caustic အထည်ချုပ်စက်ရုံရှိပြီးသားစက်မှုစုံ၃ပါဆိုလို့ရှိရင်အလုသမားစုစုပေါင်း1226ယောက်ရှိပါတယ်။အဲ့ဒီအထဲမှာ948ယောက်ပါအလုဒီနေ့ဝင်နေပါပြီ။23ရက်2015ရက်နေ့မှာကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးအလုသမားကြီးကညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ညှိနှိုင်းဆွေးနွေးပေးတဲ့အတွက်အလုရှင်နဲ့အလုသမား989ဦးကိုကိုစားပြုတဲ့ကိုယ်စားလှယ်များနဲ့ပါကျုပ်ချုပ်ဆိုနိုင်ခဲ့ပါတယ်အဲ့ဒါကြောင့်89ရာခိုင်နှုန်းဒီကနေ့အလုပ်ဝင်ရောက်နေပြီဖြစ်ပါတယ်နောက်နံပါတ်2ကြောင်းညေထေကျုပ်စိတ်ကိုရှိပြီးသားစစ်မှုဆောင်တက်မှရှိတဲ့ကြောင်းညေထေကျုပ်စိတ်ဆိုလို့ရှိရင်ရှည်ရင်လုပ်သား936ယောက်မှာဒီကနေ့မနေ့9နိုင်ခွဲတိ902ယောက်အလုပ်ဝင်ပါတယ်အဲ့ဒီမှာခွင့်တင်တဲ့လူတွေလည်းရှိပါတယ်အဲ့ဒီစိတ်ဆိုလို့ရှိရင်86ရက်2လ2015ရင်းနေမှာလုံကမ936ဦးကိုကိုစားပြုတဲ့အလုသမားကိုယ်စားလှယ်နဲ့အလုပ်ရှင်နဲ့သဘောတူညီမှုကိုလက်မှတ်ရေးထိုးပြီးတော့အခုအလုပ်ငန်းကိုဝင်ရောက်ပြီးတော့လက်ပတ်နေပြီဖြစ်ပါတယ်။နောက်နံပါတ်3ဖုတ်ဂလိုရီထေချုံစက်ရုံရှိပြီးသားစစ်မှုရှင်ဖြစ်ဆိုလို့ရှိရင်လည်းရှိရင်စဲလုံသားပေါင်း612ဦးမှာဒီကနေ့413အလုပ်ဝင်ပါတယ်။အဲ့ဒါကြောင့်69ရာခိုင်နှုန်းလုပ်ငန်းကိုဝင်ရောက်နေပါပြီ။အဲ့ဒီဖုတ်ဂလိုရီစက်ဆိုလို့ရှိရင်23ရက်2လ2015နေ့ကအလုပ်ကမ344ကိုကိုစားပြုရဲလူ့ဘမကူကြလေများနဲ့အလုရှင်များနဲ့ကျွန်တော်တို့အဖွဲ့ကညှိနှိုင်းပေးတဲ့သဘောတူစာပြထုတ်ဆိုလိုက်နေပါလေ။နောက်တိုင်းကြီးဖနက်ထုတ်စက်ရုံဆိုင်တာဆင်းမှုဂျုံ3ဆိုလို့ရှိရင်လေရှင်ရဲ့အလုဘမ1824ယောက်ရှိတာမှာ21ရက်2လ2015ရက်နေ့ကကျွန်တော်တို့အလုဘမကူကြလေတွေနဲ့အလုရှင်တွေနဲ့သဘောတူညီမှုရအောင်ကျွန်တော်တို့အဖွဲ့ညှိနှိုင်းပေးပြီးတော့သဘောတူစာပြထုတ်ဆိုလိုက်တဲ့အတွက်ဒီကနေ့1955ဦးအလုဝင်မှာ95ရက်ကတော့အလုသမားဝင်ရောက်လုပ်လို့မျိုးဖြစ်ပါတယ်။နောက်ဆုံးအီလန်ဆက်ယုံကတော့အလုသမားပေါင်း1050ရှိတာမှာဒီကနေ့မနေ့9နိုင်က345ကိုဝင်ပါတယ်။အလုသမား33ကိုဝင်ရောက်ပါတယ်။အဲ့ဒီအီလန်ဆက်ယုံကလည်းကျွန်တော်တို့ဗန်ဒီရက်တွေမှာလှုပ်ရှင်နဲ့ထပ်ပြီးတော့ကျွန်တော်တက်နိုင်တော့ဟာတွေကဆွဲစီးပေးပါဦးမယ
်။နိုင်ငံကြားရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့အခါမှာနိုင်ငံကြားကုမ္ပဏီတွေအခုလိုမျိုးထယ်ကျုပ်ဆက်ယုံတွေပဲဖြစ်ဖြစ်တခြားလုပ်ငန်းတွေဖြစ်လာတဲ့အခါမှာအစိုးရနဲ့စာချုပ်စာတမ်းတွေလုပ်တဲ့အခါမှာရော ဒီအောက်ထစ်လာစာတတ်မှတ်ရင်းနဲ့ပတ်သက်လို့ရင်းအချုပ်ခဲ့ပြူရရရှိလားနောက်မှာဘယ်လိုဖြစ်လာနိုင်လဲ
မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ဥပဒေနဲ့ညီ MIC ကခွင့်ပြုတဲ့အခါမှာသူတို့ရဲ့ဤနေရာဝယ်လာလားနှားလာလားသတ်မှတ်ချက်တွေနဲ့ကိုက်ညီလို့ရှိရင်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကခွင့်ပြုပါတယ်ခွင့်ပြုတာနဲ့ကျွန်တော်နိုင်ငံမှာဒီအမိန့်ဆုံးလာကသတ်မှတ်ရေးဥပဒေကတော့ပြဋ္ဌာန်းပြီးပြီးညီဥပဒေလည်းဆွဲပြီးပါပြီအဲ့ဒီနဲ့ပတ်သက်လို့ကျွန်တော်အမိန့်ဆုံးလာကသတ်မှတ်ရေးတဲ့ကျွန်တော်တို့တိုင်းနယ်ပြည်နယ်14ခုမှာ assessment ကိုကောက်နေပါတယ်ကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာဆိုလို့ရှိရင်ရန်ကုန်တိုင်းဒေသကြီးမှာစိတ်ဝင်စားရှိတဲ့ဆလင်းမျိုးနယ်မှာရှိတဲ့အမိန့်ဆုံးအလုံသမားရဲ့အမြင့်ဆုံးလာကရတဲ့အလုံသမားရဲ့အဲ့ဒါလေးကိုကျွန်တော်တိမ်တန်ရာရောက်ကျွန်တော် assessment ကောက်ပါပြီးသွားပါပြီပြီးသွားလို့ကျွန်တော်တို့အမိန့်ဆုံးလာကသတ်မှတ်ရေးအမျိုးသားကော်မတီကိုကျွန်တော်အစီအစဉ်ခံစားတည်ထားပါတယ်အဲ့ဒီတိုင်းနယ်ပြည်နယ်အားလုံးကအစီအစဉ်ခံစားနေပုံမှာလေးလာတုံးသက်ပြီးတော့အမျိုးသားကော်မတီရဲ့ပြည်ထောင်စုစိုးရိမ်တင်မှာဖြစ်ပါတယ်ပြည်ထောင်စုစိုးရိမ်လည်းတော့တုံးသက်ပြီးတော့ဒါသတ်မှတ်ထုတ်ပြန်မှာဖြစ်ပါတယ
်ဟုတ်ကဲ့ဒါကတော့ဒီရန်ကုန်တိုင်းအစိုးရဖွဲ့ရဲ့ဝန်ကြီးဦးစော်အီမောင်ပြောသွားတာပါခင်ဗျာအဲ့တော့ဥအောင်လင်းကိုကျွန်တော်အဲ့ဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနကသူပြောသွားတဲ့ချက်မှာနှစ်ချက်ရှိပါတယ်ပထမချက်ကတော့ဒီအလို့သမားတွေဆန္ဒပြမှုအခြေအနေနောက်ဒုတိယချက်ကနေသုံးလာတာတတ်မှတ်ရည်နိုင်ငံတော်ဆင်ဆောင်ရမှုပေါ့ကျွန်တော်ပထမချက်ကိုမေးချင်ပါတယ်ခုနကသူပြောသွားတဲ့ချက်မှာအလို့သမားတွေနဲ့လှုပ်ရှင်ကြာပြဿနာမှာသူတို့ဂျောင်းဝင်ညှိနှိုင်းပြီးတာအခြေအနေတော်တော်များများအောင်မြင်ပြီးတော့အလို့သမားတွေသူကတော့အချက်လက်တွေကိုပြောသွားပါတယ်ဒီအလို့ခွင်နဲ့ပြန်ဝင်နေကြပြီလို့ပြောကြားပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ဥအောင်လင်းဘာများပြောလို့ပါလဲ
အဲဒီညီနိုင်မှုမှာတော့အဓိကကျတဲ့အခြေအနေတစ်ခုကတော့ကျွန်တော်တို့ကဒီလှုပ်ရှင်တွေမိမောင်းထိုးပြခြင်းနေဗျဟိုပြဿနာတစ်ခုကိုညီနိုင်ဆွေးနွေးရေးဆိုတဲ့ပုံစံတစ်ခုကိုတာမို့ထားဖို့လိုပါတယ်ကျွန်တော်တို့ပထမဆက်ပြီးတော့ဒီတောင်းဆိုစဉ်ကာလမှာညီနိုင်ဆွေးနွေးမှုကိုတာမို့ထားလေးစားပြီးတော့အတိအမှတ်ပြုရပါလိမ့်မယ်ဒီမှာအတိအမှတ်ပြုမှုတွေအားနည်းတယ်ခင်ဗျအဲဒီလူကမာရီကနောက်ပိုင်းမှာဒီအတိအမှတ်မပြုဘူးငါပြည့်လုတ်ခံရတယ်ဆိုတဲ့အခြေအနေမှာဘယ်ကိုဥတည်လာတယ်လဲဆိုတော့ဒီလိုပဲမှမရမယ်ဆိုတော့နိုင်ငံမျိုးဥတည်လာတယ်ဒါဒီကိုအလို့ရှင်တွေကအသင်ပေးသလိုဖြစ်တယ်ဗျဒီနေ့ကဒီလိုဖြစ်ရမှာမဟုတ်ဘူးတပိတ်ဆိုတာလူသမားတွေကနောက်ဆုံးလက်နဲ့ဗျအဲဒီနောက်ဆုံးလက်နဲ့ကိုခြံဆွဲတယ်ဆိုတော့အခြေအနေလို့ကြည့်ရအောင်ဒါကအလို့ရှင်တွေကတွန်းပို့တယ်လို့ဆိုတဲ့နေသားတစ်ခုကိုကျွန်တော်တို့တွန်းတက်လို့ရတယ်ဗျပြဿနာရဲ့အခြေအနေတစ်ခုပုံပါလေနောက်ဆုံးတော့ဒီမှာတပိတ်ပေါက်ပြီဆိုတဲ့ကာလမှာလူသမားတွေပဲပုံမူပြီးနင့်လာတယ်ဗျဘာကြောင့်လဲဆိုတော့လုံးဝလုံးပေးပါတပိတ်ပေါက်ပြီဆိုတဲ့လူသမားကဒီဒီလိုနေစဉ်ကာလအတွင်းမှာလူကလာတဲ့ခံစားခွင့်မရှိပါဘူးကြာဒီလူသမားတွေကဘဝနဲ့ရင်းပြီးတော့သူတို့ရပ်ပိုင်ခွင့်ရှိတဲ့ကိစ္စတခုကိုတိုက်ပွဲဝင်ရတဲ့အချိန်တွေတခုတည်းကိုရောက်သွားတယ်ဒီလိုရောက်သွားတဲ့အချိန်တွေမှာလို့ရှိရင်အများကြီးတာဝန်ရှိတယ်ဆိုကျွန်တော်တို့ကဟိုသုံးသက်တယ်ဗျဒီအချင်းမှုကကျွန်တော်တို့တိုင်းမှာတတိယကြီးရဲ့ပုံပြီးထုံးလာရင်ကျွန်တော်တို့လူသမားတွေတွေပဲပုံမူပြီးတော့နင့်လာလာဖို့ပဲရှိတယ်ဗျဒါကိုအလေးနဲ့ထားဖို့လိုတယ်နောက်တစ်ခုကဒီမှာကဒီလှုပ်ရှင်တွေပေါ်မှာဒါကျွန်တော်တို့ဒီနိုင်ငံကြီးကိုယ်စားလှယ်အဖွဲ့ကြီးပေါ့နော်ဒီအစိုးရရဲ့တာဝန်ရှိသူတွေအနေနဲ့ပထမပိုင်းမှာဒီအော်လာညောင်းမှုကတော့အနေကြီးတယ်ဗျာနော်ဘာလို့လဲဆိုတော့ဒီမှာရေးမှုပိုင်းနေပါရေးမှုပိုင်းနေရလည်းတိရောက်ဖို့လိုရဲဗျာဒီလုံငန်းငယ်ဥရည်နဲ့ပတ်သက်တဲ့ကျွန်တော်ရှိမှအများကြီးရှိပြီးသားပါဒီဥရည်တွေကကျွန်တော်တို့ဟိုတိုက်တဲ့အနေနဲ့ရောက်ဒီဖြစ်စဉ်ရောက်ဒီဖြစ်စဉ်လည်းရှိနေတဲ့ဥရည်တွေနဲ့ကိုဖိရဟိုရေးယူဖို့တင့်တယ်ဗျာအဲဒီလိုပိုင်းနေမှာအစပိုင်းကတော်တော်လေးကိုရဲနေခဲ့တာရှိတယ်
ဟုတ်ကဲ့
ဆိုတဲ့အခါကျတော့လူရှင်နေနေနဲ့ဒါဥရေကဟိုဒီမှာတည်ထားပြီးတော့ဒီနေရှင်နွေးမှုတွေကိုမလို့ပဲနေလို့ရတယ်ဆိုတော့နေထားမျိုးတင့်ခံတဲ့အတွက်ကြောင့်မလို့နောက်ပိုင်းမှာလူသမားတစ်ပိတ်ကြီးဒါအချိန်ပုံမြင်လာတဲ့သဘောရှိတယ်ဒါဒီကကျွန်တော်တို့လက်ခံပေးနိုင်ကြတဲ့အချိန်တွေကတော့မဟုတ်ဘူး
ဒီကိစ္စနဲ့ပတ်သက်လို့ပဲကျွန်တော်ဆန္ဒပြလူသမားချုပ်ကိုလီလိုက်ပေါ်ဖိတ်ခေါ်ထားပါတယ်ပထမဆုံးမလှလှထွေးမလှလှထွေးကတော့တော်ဝင်ဖနှတ်စိတ်ယုံပါပါအဲဆန္ဒပြမှုနဲ့ပတ်သက်ပြီးတော့ညှိနှိုင်းမှုမှာအစဉ်ပြေလို့တစုံတရာပြည်လဲလို့အလုတ်ခွင်ပြန်ဝင်သွားသူတူဖြစ်ပါလေမလလထွေဟုတ်ပါရဲ့လားမလလထွေကဆနာပြမှာပါတယ်အခုအလုတ်ခွင်ပြန်ဝင်သွားပြီဆိုတာ
မလ
ဟုတ်ကဲ့မလလထွေဘာကြောင့်ဆနာပြမှုကိုပြန်ရုပ်လိုက်တာလဲကိုတောင်းဆိုတာအစဉ်ပြေသွားလို့လားဖီးအားတစုံတရာရှိလို့လားတကယ်အစဉ်ပြေလို့ဘလူကြောင့်လဲ
ဖီးအားတစုံတရာရှိလို့ပါဘာဖြစ်လို့လဲဆိုတော့သူတို့ကအပြင်မှာဆနာပြမယ်ဆိုလို့ရှိရင်လည်းမျက်မှန်ကြီးကိုအကုန်ဆက်ချမယ်တဲ့ဆက်ပြီးတော့ဆနာပြနေမယ်ဆိုလို့ရှိရင်လည်းမရုပ်လာတာရမှာမဟုတ်တော့ဘူးလို့အဲ့ဒီတည်းကကျွန်တော်တို့တောင်းဆိုထောင်းနဲ့ပြင်နေလိုက်တာလား
ချိန်လိုက်ရရဆိုတာသူတို့ဘက်ကလိုက်ရုံးမှုတစုံတရာရောရှိလားသူတို့ဘက်ကတိုးပေးတာရှိလားခုနပြောသွားလို့ဥစော်ကြီးမောင်ပြောတယ်ကျွန်တ
ော်က1000တောင်းနဲ့သူတို့က1000ထောင်မှတိုးပေးတယ်အဲ့လိုပြီးတော့တိုးပေးထားတယ်
အဲ့တော့အပြည့်တော့မရဘူးပေါ့ဟု
တ်ကဲ့အပြည့်တော့မရပါဘူးဟုတ်ကဲ့ကျွန်တော်ရဲ့စေယုံကတော့ဆိုလို့ရှိရင်အခုကျွန်တော်စားလို့က1000ခုနဲ့1026နဲ့ကျွန်တော်စားလို့ကအခုဆို1000ပြည့်ပြီအခါမှတနေ့ကဒေကြေးကြရတာတခါမှမကြားဘူးရလည်းမရဘူးအဲ့ဒီချက်တွေနဲ့ကျွန်တော်တို့တောင်းတာအဲ့လိုလည်းမပေးဘူး
အဲ့2000ဆိုတာကဘယ်ဘလို့လဲပတ်စင်ကြီးလားလစင်ကြီးလားဘလို့လဲ
2000တိုးတောင်းနေနေရလားရှားပါးစိတ်နဲ့စီကံလက်စာကိုတိုးတောင်းလိုက်တာအဲ့နှစ်ချက်ပဲအဲ့နှစ်ချက်ပဲရတယ်အင်းနည်းနည်းစိတ်ပေါ်နေတဲ့ရက်ကိုဒီနေ့မပေးထားဘူးအဲ့လားကိုလည်းမပေးဘူးက
အဲ့တော့လက်တလောတော့မလလထွေထူတုံဖနှက်ဆိုင်ဝင်အားဆနာပြသူအကုန်လုံးကတော့ဒီဆနာဆနာပြဖို့ပြန်ရုပ်လိုက်ပြီပေါ့
ဟုတ်ပါလားပြန်ရုပ်လိုက်ပြီဒါမဲ့လို့ပြောမှာတော့ကျမတို့လုပ်သားတွေကမကျင်နဲ့သေးဘူးမကျင်နဲ့သေးဘူးဆိုတာအဲ့တတိမလင်းမေးသေးသေးကိုလည်းမပေးထားဘူးပေါ်ဒီခွန်လည်းနှစ်ဆမပေးဘူးအဲ့ဒီတဲ့ကိုမကျင်နဲ့တာသူတို့ပေးတဲ့ဟာအခုကသူတို့တိုးပေးတာရှင်ကနာကနဲ့ဆန္ဒစင်နှစ်ခုပဲတိုးပေးတာ1800လေ
ဟုတ်ကဲ့
ရှင်ကနာကပထမတော့ပေးတာ3200ပဲရှိတယ်အခု1500တိုးပေးပါတယ
်ဟုတ်ကဲ့ပါခင်ဗျဒီအလုတ်ခွင်ပြောင်းဝင်တဲ့အခါမှာရောအလုတ်ကန်အလုတ်မထုတ်ခံအောင်တခြားအာမခံချက်တွေပါရောရပါလားဆွေးနွေးတဲ့အခါမှာ
အဲ့လိုအာမခံချက်တော့ရတယ်ဒါပေမဲ့ဆောင်းအောင်မှာတော့တက်လျောက်ဖိနေချုပ်ချက်မှုတော့ဖြစ်နေတယ်အခုလိုလဲဆိုတော့ဒီနေ့မနေ့တင်လာမှမန်နေဂျာတယောက်ကလာပြောသွားတယ်ဒိုင်းနာတယောက်ကလည်းတန်ရှင်းမလုပ်ဘူးအမိုက်တွေအရန်ပုံနေတယ်လေဘာလို့တန်ရှင်းမလုပ်တာလဲလေလုတ်တဲ့လူကိုလည်းဆက်ချင်းထုတ်ပြမယ်လို့ပြောပါတယ
်ဟုတ်ဒါကတော့အလုတ်ကိစ္စပေါ့ဘလူးဘလူးဘလူးဘလူးအတန်ရှင်းမလုပ်ရင်လုတ်ထုတ်ပြတက်တက်ပဲသူကအကြောင်းပြတာလားဒါမှမဟုတ်ရှင်ပုံမှန်မဲလား
တ
ယ်ဟာလို့အလုတ်တန်ရှင်းမလုပ်ရင်ဆိုတာကအရင်တည်းကရောလုပ်နေရလို့လားဒါမှမဟုတ်တက်တက်အကြောင်းပြပြီးတော့တခုခုရေမဲရှာတဲ့သဘောပဲလားဒါမှမဟုတ်ပုံမှန်လုပ်ရလို့ဆင်အခြေအနေပဲလား
တန်ရှင်းရကျွန်တော်လိုင်းသားတွေကလုပ်သားတွေအကုန်လုံးတို့ပါလေဒါပေမဲ့အလုတ်လုပ်တဲ့အချိန်မှာတန်ရှင်းလုပ်ရတာမရှိဘူးအလုတ်က7နာရီပိုင်းနဲ့ဆိုလို့ရှိရင်7နာရီဟို50မှာအလုတ်လုပ်ဟိုကတန်ရှင်းလုပ်ပါလေဆို
ဟုတ်ကဲ့ပါခင်ဗျာမလလထွေးအခုလိုရှင်းပြပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်နောက်တူဆန္ဒပြသူတူလည်းဖိတ်ခေါ်ချင်ပါတယ်အီလန်စိတ်ယုံကပါကိုတူဇော်တဲ့ကိုတူဇော်ကတော့အခုလက်ရှိအထိဆန္ဒပြနေစေဆန္ဒပြတဲ့တပိစကားမှာပဲရှိနေစေဖြစ်ပါတယ်ကိုတူဇော်ဟုတ်ပါရဲ့လား
အာဟုတ်ပါတယ်ကျွန်တော်ကအီလန်စိတ်ယုံကအလို့သမားမဟုတ်ပါဘူးဒီမှာတပိစကားမှာကုညီဆောင်ရပေးနေတယ်သူပြောပါ
ကုညီဆောင်ရပေးနေဆိုတာဘယ်လိုလဲအလို့သမားဖွဲ့ရလားကိုတူဇော်က
အလို့သမားဖွဲ့ရမဟုတ်ဘူးခင်ဗျာကိုမျိုးမင်းမင်းတို့အချင်းကြောက်ခံရတယ်ကိုမျိုးမင်းမင်းတို့ကိုနိုင်ရှင်နေတယ်တကယ်ချင်းအဲသူတို့ကနေဒီမှာတပိမောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကုညီဆောင်ကိုကျွန်တော်ဒီမှာရောက်နေတာလား
ဟုတ်ကဲ့ဘာလို့ကုညီပေးနေတာလဲအလို့သမားတွေကို
အဲဘာလို့ကုညီပေးနေလဲဆိုတော့အခုကျွန်တော်တို့ဒီမှာတပိနဲ့ပတ်သက်ပြီးတော့စာဝင်နေရေးရှိတယ်အဲနောက်တစ်ခုကဒီမှာအလို့သမားတွေရဲ့တောင်းဆိုမှုတွေညှိနှိုင်းမှုတွေမှာကျွန်တော်တို့လာတိုင်ပင်တဲ့ကိစ္စတွေကိုလည်းအခုကြီး
ဒီဆောင်ရနေပါဟုတ်ကဲ့အခုကညှိနှိုင်းအစိုးရကညှိနှိုင်းပေးနေပြီဆိုတော့အလုပ်သမားတွေကဆက်ပြီးတော့ဆနာပြနေကြတဲ့လူတချို့ရှိတယ်လို့ပြောတယ်သူကဘာကိုမကြည်နဲ့သေးတာလဲညှိနှိုင်းလို့မအောင်မြင်သေးတာလားညှိနှိုင်းမှုအလားလားအခြေအနေဘယ်လိုရှိလဲ
အဲခုနကဥဆောင်ရေးမှာကျွန်တော်တို့ဟိုဒီမှာပြောသွားသလိုပါပဲကျွန်တော်တို့ဒီမှာအလုပ်သမားတွေကိုသူရာဂိုင်းနှုံးနေလဲကျွန်တော်တို့လူဦးရေနဲ့ဝင်သွားတယ်ဆိုတဲ့ကိစ္စတွေရှိပါတယ်အဲအဲ့ဒီဟာတွေကဒါဟာမှန်ကန်မှုမရှိဘူးလို့ကျွန်တော်ဘက်ကအတိလင်းငင်းပါတယ်အဲ့တော့ဒီမှာလည်းအလုတ်သမားတွေတပိတ်ပါလေဒီမှာတပိတ်စကန်ထဲမှာပြောနေတာပါတပိတ်စကန်ကအလုတ်သမားတွေဒီမှာဝိုင်းနှားထောင်နေပါလေဘာကြောင့်လဲဆိုတော့ဒီတပိတ်မပြဘဲနဲ့အထက်ထဲမှာရှိနေတဲ့အလုတ်သမားတွေကိုဥွေးရှိန်ကိုတိုင်ကနေပြီးတော့ဒီမှာအင်တာဗျူးတွေလုပ်ပြီးတော့ဒါတွေကိုယာကန်တုံးကြီးကတွက်ပြီးတော့ဒါဟိုပွင့်လင်းမြင်နာမှုမရှိဘဲနဲ့တင်ပြသွားတဲ့အချက်တွေဖြစ်တယ်ဒီမှာအီလန်မြန်မာကဆိုလို့ရှိရင်နောက်ထပ်ဒီမှာအပြင်မှာအလုတ်ပြတပိတ်မောက်နေတဲ့အလုတ်သမား800ကျော်တော့ရှိတယ်ဖော့ဂလိုဒီဆိုလို့ရှိရင်နောက်ထပ်300ကျော်တော့ရှိတယ်ကော့စ်တိုလို့ရှိရင်320လောက်ရှိပါတယ်။ဒါဟာပြည်လည်မှုမရသေးတဲ့အလုပ်သမားတွေပါ။အဲအထက်ထဲမှာဝင်နေတဲ့အလုပ်သမားတွေကွက်ကွက်ကလေးကိုပြည်လည်မှုရပြီးတော့ဆိုပြီးတော့ကျွန်တော်စာချုပ်တွေချုပ်သွားတဲ့အပေါ်မှာကျွန်တော်တို့အနေနဲ့ကလည်းဒီမှာဟိုဒီကိစ္စနဲ့ပတ်သက်ပြီးတနည်းအားမှာသတင်းစာရှင်းလင်းပေးထုတ်တာလည်းရှိပါတယ
်။ဟုတ်ကဲ့။အဲ့တော့အခုကလာပြီးတော့ညှိနှိုင်းတဲ့လူတွေကတော့အခုဆန္ဒပြနေတဲ့အလုပ်သမားတွေနဲ့ထပ်ပြီးတော့ညှိနှိုင်းနေသေးလား။အဲ့တော့ဆန္ဒဆက်ပြနေတဲ့လူတွေရောအခြေအနေကဘယ်လိုရှိလဲ။ညှိနှိုင်းလို့အဆင်ပြေပါမလ
ား။ပြီးတော့ညီနိုင်လို့အဆင်ပြေပါမလားဆိုတဲ့အနေအထားမှာကျွန်တော်တို့ကပြည်လည်ဆုံးနီလန်းအတွက်ညီနိုင်မှုအတွက်အားလုံးပြင်ဆင်ထားတာရှိတယ်။ဒါပေမဲ့အစိုးရဘက်ကနေပြီးတော့ညီနိုင်တဲ့အနေအထားမှာအလို့ရှင်အလို့သမားအစိုးရဆိုပြီးတော့ travel တိုက်ကြည့်ရမယ်အနေအထားရှိတယ်။ဒါပေမဲ့အလို့သမားတွေကိုအဲ့လိုမညီဘဲနဲ့အစိုးရကလည်းအလို့သမားနဲ့ပဲညှိနေရတယ်။အလို့ရှင်ကပြောင်းနေတယ်။တကယ်ဒီကိုအလို့သမားတွေကတောင်းဆိုမှုကိုဖြည့်ဆည်းပေးမယ်အလို့ရှင်ကပြောင်းနေတယ်။အဲ့တော့အစိုးရကအလို့ရှင်ကိုပြေးပြီးတော့ဘယ်လောက်ပေးမလဲလို့မေးလိုက်အလို့သမားကိုလာပြီးတော့ဘလောက်ယူမလဲလို့မေးလိုက်နေအစိုးရကြားပွဲသားပုံစံဖြစ်နေတဲ့အတွက်ကြောင့်ဒီညှိနှိုင်းမှုကပြည်တယ်လိမ့်မယ်လို့ကျွန်တော်တို့မထင်ဘူးအဲ့တော့အစိုးရအနေနဲ့ညှိနှိုင်းမှုအမှန်နဲ့ဆက်ပဲတိုက်ညှိဖို့လိုပါတယ
်ဟုတ်ကဲ့ကိုသူစောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်မတ်အီရွှေစင်ညို့ကိုဖိတ်ခေါ်ချင်ပါတယ်ပြန်ပြီးတော့မတ်ရွှေစင်ကြီးရဲ့ခုနဆန္ဒပြတဲ့လုံသမားတွေရဲ့သဘောထားလဲကြားပြီးထင်ပါတယ်ခုနဥစောရေးမောင်ပြောထားတဲ့အချင်းတွေလည်းကြားပြီးထင်ပါတယ်အဲ့တော့ကျွန်တော်နည်းနည်းလေးပြန်ပြီးတော့ကောက်မေးချင်တာကဒီကာလမှာလက်ရှိကာလမှာဒီနိုင်ငံခြားကယင်းနှိမ့်နှံမှုတွေလာတဲ့ခါမှာအစိုးရနဲ့သူတို့ဆက်ရုပ်ချုပ်ပြီးတော့လှုပ်ကြကင်ကြတာရှိပါတယ်မြန်မာနိုင်ငံကိုနိုင်ငံခြားယင်းနှိမ့်နှံမှုတွေဒီအထက်စေယုံတွေရောတခြားလူသမားစေယုံတွေရောလာကြတဲ့ခါမှာလောက်ခတက်တာရယ်ဆိုရယ်ဆွဲဆောင်မှုကလည်းတစ်ချက်အပါအဝင်ဖြစ်ပါတယ်အခုလိုလူသမားဆန္ဒပြမှုတွေတိတ်ကြီးလာမယ်ဖြစ်လာမယ်ညှိနှိုင်းရအဆင်မပြေဘူးဆိုလို့ရှိရင်တစ်ဖက်မှာနိုင်ငံခြားယင်းနှိမ့်နှံမှုတွေရုတ်သွားမယ်စေယုံတွေရုတ်သွားမယ်ဆိုရင်အလုပ်လက်မဲ့တွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေလည်းရှိပါတယ်မတ်အီရွှေစင်ညို့အမြင်သိကြပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောရလို့ရှိရင်
investment ni pay khoe ni ma bi ma yin ni nyung na mu lo at de so lo shin ni ma lo ka ma tu lo a ga se po lo la yin ni nyung na ma hou be ne tu lo twet le a chou myet chi ya me ni ma lo ka ma a le di a ni lo ngan na pat sat pi lo se wa ka phit nai ne se ra na lo ne la me gung pai kha chi ye lo ngan shin tu da ni ma nai ngan a pay kho twet ma le ba phit lo le so lo ni ma nai ngan ma a khu na bi yin ni nyung na ni de pauk ko ri a nya su wa ti yu ba la myo yin ni nyung na ne taiwan ga la yin ni nyung na ne tu lo ya ni ma nai ngan ma ta chou le ta phi nan me khan tha pi lo ตัวเนี่ยตะเกเล็กสิอสูยอ่ะคุมไปได้ในญาติมายกบ้านในญาติตุ่ยอ่ะแล้วแต่ตะฉะก็ที่มันยินยอมน่ะมุน่ะปะตะที่เจเรกုံนี่เดียวมั้ยโตเตบ่เนาะโตเตสมมุติเช่นดาเป็นเป็นกုံนี่ไอ้กုံนี่มันอยู่เล็กสิเฉยนี่มาอะลูกตะมาอะคุยอยู่ที่ๆๆโชว์ผ่องนี่เด้ตะมารู้ตุ่ยเหมุโซตะมารู้คงตะมานี่กองสีมาเอ้อซอยคงตะมานี่สิมามะเนี่ยโซเช่นจ้านายอ่ะคงตะมาอีกาลุ่ยเช่นขอได้คามาโตเตก็อลุ่ยเช่นมะลาวมะลาได้คามาอสูยอ่ ရီအမျိုးသမီးကတော့တော်တော်စူးစမ်းပြီးတော့ဆောင်ရွက်ပေးတယ်ဒါတချို့နေရာတွေမှာတကယ်လုပ်ပေးနေတာရှိတယ်အလုပ်ချင်ရမလာတာဒါဆိုရင်ရင်းနှီးမြှုပ်နှံမှု total ဆိုတာကနာမည်ရှိတဲ့ကုမ္ပဏီဒီလိုကုမ္ပဏီမျိုးတော်မှလုံခြုံရေးလုပ်ကမားတွေကိုပိုပါတိုင်းကြီးတွေမပေးဘဲနဲ့ထားတယ်ဒီတော့ true trading true ဆိုတာမြန်မာနိုင်ငံမှာနာမည်ကြီးတဲ့ကုမ္ပဏီ true trading ဆိုလို့ရှိရင်မကြသေးမီချိန်က true trading မှာကားမောင်းနေတဲ့ကားသမားတွေကိုလုခလာတာရှော့ချရဲ့အပြင်ကိုသဘော၅ဘိတ်တင်မှာကောင်းမောင်းဝင်ရမယ်ဆိုလို့အဲ့ဒီမှုပြဿနာလေကျွန်တော်တို့ဖြေရှင်းပေးရတယ်ဒါမဲ့2ကတော့ကျွန်တော်တို့ကိုယ်တိုင်လာဆွေးနွေးပါဆိုတဲ့အတွက်ကျွန်တော်တို့တွေကကိုယ်စားလှယ်တယောက်သွားဆွေးနွေးပေးပါတယ်အဲ့တော့ပြောချင်တာဒါပေမဲ့အပြင်ထွက်လာဘူးလုံကမာတွေကိုဒီပုံစံတိုင်းနဲ့ထားတယ်အဲ့တော့ပြောချင်တာကရင်းနှီးမြှုပ်နှံမှုဆိုတာကမြမပီအတွက်အကျိုးမြတ်ဘယ်လောက်ရှိမလဲဆိုတာကစဉ်းစားတင်တယ်အစိုးရတရက်အနေနဲ့ကလူထုအတွက်လုံကမာတို့အတွက်ဒီလုံကမာတွေကဤပညာတွေလည်းတက်လာမယ်တကယ်လဲမြန်မာနိုင်ငံမှာအကျိုးကြီးကြီးကုန်ထုတ်စားတိုးတက်လာမယ် GDP တွေတက်ဖို့အတွက်စဉ်းစားရင်ဆိုရင်ဥပဒေကိုလေးစားလိုက်နာမယ်ဂုဏ်သိက္ခာရှိရယ်ကုမ္ပဏီတွေကလက်ခံတယ်
တော့ရှင်တူအနေပြီးတော့ဒီဆွေးနွေးပွဲအတွက်ဆီပြီးတော့စာပေးပို့ထားတာရှိပါတယ်ဥအောင်ရွှေဥအောင်ရွှေစာလေးကိုညာဝင်းအောင်ကြီးဖတ်ပြပေးပါဦ
းဟုတ်ကဲ့ခင်ဗျာယခုဖြစ်နေတဲ့အလုသမားတွေနဲ့ဆက်ယုံအလုသမားဆန္ဒပြမှုတွေဟာရခင်အစိုးရရဲ့ယခုလွတ်တော်အမှန်မင်းကြီးတွေရခင်ဝန်ကြီးတွေရဲ့ပွင့်လင်းမြင်သာမှုမရှိဘဲအေယာမလက်စားမှုကြီးတွေကြောင့်ဖြည့်ရှင်းမရအောင်အခက်အခဲကြီးမားစွာဖြစ်နေတာပါအလုယုံဆက်ယုံလုပ်ငန်းရှင်တွေဟာအမျက်လူချင်းလို့လုံးကြတာပါလုပ်ငန်းရှင်တွေဟာသူတို့အခက်အခဲအမျိုးမျိုးကိုကြီးမားစွာယနေ့အချိန်ထိကြုံတွေ့နေရပြီးအောက်ခြေထိလက်ပေးနေရပါတယ်ဥပမာလျှက်စစ်အခွန်ရုံးစသည်ဖြစ်ပေါ့မှန်တော့မသိဘူးကုမ္ပဏီဥက္ကဋ္ဌတူပြောပြတာကတော့လစာတိုးရင်အခွန်တွေတိုးလာမယ်လက်ရှိမှာတောင်မှဒီအခွန်ရုံးကိုလက်ထိုးနေရတယ်လို့ပြောပါတယ်အချို့လုပ်ငန်းရှင်တွေဆိုလုံသားအင်အားရှော့ပြကြတယ်နောက်လုံသမားတွေရဲ့စိတ်ဓာတ်နဲ့လူသားအရင်းမြစ်ဖွံ့ဖြိုးမှုအားနည်းချက်တွေတရားဥပဒေစိုးမိုးမှုရှိတာတွေကလည်းအခက်အခဲကြီးမားစွာရှိနေပါတယ်တဲ့
ဟုတ်ကဲ့ဒါကတော့ဥအောင်ရွှေရဲ့ပေးစာပါနောက်တူးပေးစာပေးဖို့တာရှိပါတယ်မခင်ခင်မိုးတဲ့ GP တဲ့ဂျပန်ထင်ပါရဲ့ကျွန်တော်ပဲဖတ်ပြပါမယ်မြန်မာနိုင်ငံလူသမားများရဲ့အခြေခံလစာကိုတတ်မှတ်တဲ့အခါမှာလည်းနိုင်ငံသားတဦးရဲ့နေစဉ်လိုအပ်တဲ့နောက်စားတောက်နေထိုင်စဉ်လိုအပ်တဲ့ကုန်ကြမ်းစည်းအပေါ်မှာခြေခါမှာပါတယ်ဥပမာတစ်နေ့လူတဦးအတွက်လိုအပ်တဲ့ရေသက်2လီတာဆိုတော့တလီတာ200ဆိုလို့ရှိရင်ရေဘူးအတွက်လို့ရှိရင်လိုအပ်ချက်ကတင်တစ်နေ့ကို400ဖြစ်နေပါတယ်တဲ့အသားဓာတ်အသီးရွက်နို့ဂျုံစားတဲ့လူတဦးအသက်ရှင်နေထိုင်ဖို့အတွက်လိုအပ်ချက်တွေကိုကြွကျင်တဲ့ဆရာဝန်တွေနဲ့တွက်ချက်ပြီးတော့တင်ပြပြီးတော့ဒီအခြေခံပြီးတော့ကာလာပေါက်ဈေးကိုစင်းနှုနဲ့တွက်လို့ရှိရင်လူတဦးရဲ့မဖြစ်မနေတနေ့တာအတွက်လိုအပ်တဲ့ဈေးကိုရမှာပါတဲ့။ဒါအုံမအခြေခံတွက်ပြီးတော့တလစာဒီလစာဈေးမှာထိုလူရဲ့လှုပ်လှုပ်နေမှုတွေမဖြစ်မနေလိုအပ်တဲ့နေထိုင်မှုသွာလာမှုဝစားစီရင်မှုဒါတွေကိုခစ်ကာလာပေါက်ဈေးနဲ့ရှော်ညီတဲ့ငွေကိုထပ်ဆောင်းပြီးတော့ပေါင်းပေးဖို့လိုအပ်ပါတယ်ဆိုပြီးတော့မခိခိမိုးရေးထားတဲ့စာပါကျွန်တော်ဥအောင်လင်းကိုဒါနဲ့ပတ်သက်လို့နည်းနည်းလေးမေးချင်ပါတယ်။အခုအနေဆုံးလစာတတ်မှတ်ရေးကိစ္စနဲ့ပတ်သက်လို့ရန်ကုန်တိုင်းမှာတော့ခုနဥအောင်လင်းပြောထားတဲ့အထက်မှာအစိုးရဖွဲ့တဲမှာလေဥစောအီးမောင်လည်းပြောတယ်သူတို့ညှိနှိုင်းနေကြပါပြီ။နောက်အမျိုးသားကော်မရှင်အဆင့်ကိုလည်းသူတို့တင်နေပြီလို့ပြောနေပါတယ်ခင်ဗျာ။အဲ့တော့တသားတဲ့တပြေးညီတဲ့တတ်မှတ်သွားလို့ရောဖြစ်နိုင်ပါမလား။ဘယ်လိုမျိုးစဉ်းစားချက်ရှိပါလဲ။ဥမာအလုပ်လုပ်ငန်းခွင်ပေါ်မှူတည်ပြီးတော့သွားမလား။ပြည်နယ်တိုင်းအနေထားပေါ်မှူတည်ပြီးတော့သွားမလား။ဘယ်လိုစဉ်းစားချက်ရှိပါလဲ။အဲ
လက်မိုးချိန်ရရောဒီမှာကဒီအမျိုးသားကော်မတီမှာကိုဒီမှာကွဲလွတ်ချက်တွေကျွန်တော်ရှိနေပါတယ်။ရှိနေတယ်ဆိုတော့ဒီကျွန်တော်တို့ data lake ကိုဟိုအခြေခံထားပြီးတော့ဒီတစ်ချက်သွားမလားဒါမှမဟုတ်ဒီလုပ်ငန်းမျိုးစားပေါ်မှာသွားမလားဆိုတဲ့အခြေအနေမျိုးတွေပေါ့နော်ဟိုအဓိကကတော့ဒီမိသားစုရဲ့နေစဉ်ထွက်ငွေတွေပေါ့နော်မိသားစုရဲ့နေစဉ်ထွက်ငွေနဲ့ဝင်ငွေပြန်ရတဲ့ကြက်နာပေါ့
ဒါလေးလိုက်စီစဉ်အချိန်ကလည်းအကန့်အသတ်ဖြစ်ပြီးတော့စစ်သွားလို့ပါကျွန်တော်ဒီမှာပဲညနာခွင့်ပြပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဥအောင်လင်းမတ်အီရှူစင်ညွန့်နဲ့ခြားအလုပ်သမားတွေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကိုသားညုံစီစဉ်တင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ပါဝင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။မကြာခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချင်းပြီးတော့ကြေညာပေးဖို့ရှိပါတယ်။အခုတော့လာမယ့်အင်္ဂါနေ့ညမှာထပ်မံထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်။ရှင်များရှင်ကိုကန့်စီရေပြိပခမှာတရုတ်နိုင်ငံသားတွေပါဝင်ပတ်သက်နေသလိုကိုကန့်သဘုံတွေဘက်ကနေမြန်မာနိုင်ငံအရှိမြောက်ပိုင်းကအပြစ်ခက်ရဆဲထားတဲ့အဖွဲ့အားလုံးနီးပါးပါဝင်ပတ်သက်နေတယ်လို့မြန်မာအစိုးရကစွပ်စွဲထားပါတယ်တနိုင်ငံလုံးအတိုင်းအတာပြစ်ခက်ရဆဲနိုင်မှုငြင်းချမ်းရေးဆွေးနွေးနေချိန်မှာအခုလိုစွပ်စွဲချက်ကြောင့်မြန်မာအစိုးရရဲ့ငြင်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာထိခိုက်တက်ရောက်မှုတွေဘလို့ရှိလာမလဲလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးဖို့စီစဉ်ထားပါတယ်ဓာတ်ရိုက်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားစီလိုပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923829554ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းမိမိတို့အမြင်တွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေဆွေးနွေးလိုတာမေးမြန်းလိုတာတွေကို VOA ရဲ့ email လိပ်စာကိုပေးပို့ထားနိုင်ပါတယ်။သောတာရှင်တွေပါဝင်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။သရှင်တွေအနေနဲ့အင်္ဂါနေ့ညအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ရဲ့တင်းငွေတွေနေမနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 kHz 10083ညလိုင်းနိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ42 kHz 9335တို့ကဒီဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်လေးတွေမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်အသက်ခံရတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်ဘော်ရစ်နမ်ဆော့ဖ်အမှတ်တရအတိုက်ခံစူဝေးပွဲကြီးတစ်ခုကိုဒီကနေ့တင်းငွေနေကြရင်မော်စကိုမြို့တော်မှာလုပ်ဖို့ရုရှားအစိုးရကခွင့်ပြုထားပါတယ်နမ်ဆော့ဖ်ဟာစစ်ဆင်ခြင်ရေးနဲ့ပူတင်ဆန့်ခြင်ရေးစုဝေးပွဲတစ်ခုကိုမော်စကိုမြို့တော်မှာဥဆောင်လုပ်ဖို့စီစဉ်ထားတာပါ။အဲ့ဒီအစားသူ့ကိုအမှတ်တရဂုဏ်ပြုတဲ့အနေနဲ့လူ9000အထိစုဝေးလာရောက်ကြမယ်လို့ခန့်မှန်းထားပါတယ်။နမ်ဆော့ဖ်ဟာရုရှားလူလူရဲ့အခွင့်အရေးအတွက်မနာမနေလှုံ့ဆော်စည်းရုံးခဲ့သူဖြစ်တယ်လို့အမေရိကန်သမ္မတဘရာကိုဘာမားကပြောပါတယ်။ဖေဖော်ဝါရီလနေ့ပိုင်းကရထားတဲ့အတိအကျသဘောတူညီချက်ကိုလိုက်နာတဲ့အနေနဲ့ရုရှားကြောထောက်နောက်ခံပြုတပုံတွေကယူကရိန်းရှေ့ပိုင်းရှေ့လမ်းစစ်မြေပြင်ကနေတင့်ကားတွေနဲ့တခြားစစ်ဖက်ယူနေကိုဆက်ပြီးတော့ရုတ်သိမ်းနေကြပါတယ်။ပေါကြညကနေစနေနေ့အထိတိုက်ခိုက်တာတွေရော့သွားတယ်လို့ယူကရိန်းစစ်ရကပြောပါတယ်။၃ရက်တွင်ပထမဆုံးအကြိမ်အဖြစ်တည်ဆုံတဲ့တရင်တွေကိုယူကရိန်းစစ်ဘက်ကတောက်ကြနေထုတ်ပြန်တာမှာအစိုးရစစ်သား၃ဦးတည်ဆုံပြီး9ဦးဒဏ်ရာရတယ်လို့ပြောပါတယ်။ပါလက်စတိုင်းဟားမတ်စ်အဖွဲ့ကိုဂျမ်ဖက်အဖွဲ့စည်းတစ်ခုအဖြစ်အီဂျစ်တရားရုံးကစနေနေ့ကတရားဝင်တတ်မှတ်လိုက်ပါတယ်။အီဂျစ်ဆိုင်တိုင်းကျွန်းဆွယ်ကအရက်သားတွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။အမေရိကန်သမ္မတဘရာကိုဘာမားအပေါ်မှာယုံကြည်မှုရှိပြီးအမေရိကန်နဲ့ဆက်ဆံရေးအားကောင်းခိုင်မာမှုအပေါ်ယုံကြည်ပေမဲ့အစ္စရေးနိုင်ငံလုံခြုံရေးဟာသူ့ရဲ့ထိတန်းတာဝန်ဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဗန်ဂျမင်နေတန်ယာဟုကပြောလိုက်ပါတယ်။ဂျေရုဆလင်မြို့တော်ကဘာသာရေးအထွတ်မြတ်နေရာဖြစ်တဲ့ Western Wall စီမစ္စတာနေတန်ယာဟုရှာရှာပပသွားပြီးတော့ဝတ်ပြုဆုတောင်းပါတယ်။လာမယ့်သတင်းပတ်မှာအမေရိကန်ပြည်ထောင်စုစီမလာခင်မှာပဲအဲဒီလိုဝတ်ပြုဖို့သွားတာပါ။အစ္စရေးဝန်ကြီးချုပ်ဟာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေးနာရဲ့ဖိတ်ကြားချက်အရအတက်အောက်လွှတ်တော်နေရာပူတွဲကွန်ကရစ်လွှတ်တော်မှာအင်္ဂါနေ့ကျရင်မင်းကွန်းပြောမှာဖြစ်ပါတယ်။အထူးသဖြင့်တော့အီရန်နျူကလ িয়ার ရေးသဘောတူညီချက်ရဖို့ကြိုးပမ်းနေတာကိုသူကစန့်ကျင်ကန့်ကွက်ပြောဆိုဖို့ရှိပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟူရဲ့6လန့်ချက်တွေတုံးတဲ့နီးပရိယဟာအီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်နောက်ဆုံးအဆင့်ရဖို့အနောက်ချက်အဟန့်အတာပြေးနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စူပဲအတိုက်ဖြစ်ပါတယ်။ကျမတော့နန္နာချက်ပါရှင်။VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.